Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ2023ခုနှစ်ဇွန်လ28ရက်ဗုဒ္ဓနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို Light Meter 24.50 51နဲ့ Light Meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တမောင်သားမအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
ကျွန်တော်တားညူပါဒီနေ့အကြီးညာပြည်မဲ့သတင်းတွေမှာတော့ Wagner Russia ကြီးစားကုမ္ပဏီကိုရေးယူကိုအမေရိကန်ပြည်အောင်စုအနေနဲ့လာမဲ့သတင်းပတ်ထဲမှာကြီးညာဖို့ရှိနေပါတယ်။ကမ္ဘာတစ်ဝှမ်းမှာတော့လူသားချင်းစာနာကူညီမှုလိုအပ်ချက်တွေတိတ်ကြီးမားနေပြီးတော့ဒီထက်မှမြန်မာနိုင်ငံလည်းပါပါတယ်။စရဒီထိတ်တန်းရောက်သတင်းတွေကိုဥတီမောင်တန်းနဲ့အတူကြီးညာပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုတားညူကြီး။ဒီကနေ့မကြခင်ကြားကြရမှာတွေထဲမှာတော့
ဒီအနေနဲ့ line ရေးပါလားစီအရားတွေကို set up လိုက်တာခါကြတော့ဘယ်မှာလုပ်ငန်းလုပ်ရလဲဆက်တော်မှုပါမအဆင်မပြေတော့ဘူးလေ
အခုကြားခဲ့ရတာကတော့ရွှေကုတ်ကောင်မှာအလုပ်အဆင်မပြေတော့တဲ့ပြောဆိုတာဖြစ်ပါတယ်အပြည့်စုံကိုသတင်းဆောင်ပါတွေတင်ဆက်တဲ့ခါကြားမှာပါဒုတိယပိုင်းနာယူဘက်မှာတော့မြေကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရေးသတင်းဆောင်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့မိနစ်ပါသတင်းတိုလေးတွေနဲ့ကမ္ဘာတစ်လောက်ခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုရေစုံတော့ဒီကနေ့မနေ့ထိတ်တားရောက်သတင်းတွေကိုကိုသားညူဦးနဲ့ကျွန်တော်တမောင်သားတို့ပြောပြကြမှာပါ
ဝါဂနာရုရှားကြီးစားကုမ္ပဏီကိုရေးဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့လာမဲ့သတင်းပတ်ထဲမှာကြီးညာဖို့ရှိနေပါတယ်။ဒါဟာအာဖရိကတိုက်တွင်းသူ့ရဲ့လုံဆောင်ချက်တွေကြောင့်သာဖြစ်ပြီးတော့ရုရှားမှာလက်နက်ကင်သဘုံထားမှုနဲ့မဆက်နွယ်ဘူးဆိုပြီးတော့အမေရိကန်နိုင်ငံကြီးယာယီဌာနရဲ့ပြောခွင့်ရသူကပြောပါတယ်။အမေရိကန်ဘက်ကဘလူးစီဇန်ထားလဲဆိုတော့ကတော့နိုင်ငံကြီးဌာနပြောခွင့်ရသူမက်မီလာကအသေးစိတ်တော့မပြောသေးပါဘူး။စတင်နီကဖြစ်ပျက်ခဲ့တဲ့အချိန်ပိုင်းကြာဝါဂနာဖွဲ့ရဲ့လက်နက်ကင်သဘုံထားမှုဟာသမ္မတပူတင်ဖို့တော့23နှစ်တာအတွင်းသူ့ရဲ့ဩဇာပေါ်မှာအကြီးအမားဆုံးထိုးနှက်မှုလို့ဆိုနိုင်ပါတယ်။ဒီဖြစ်ပျက်ဖြစ်ပြီးတဲ့နောက်သဘုံထားမှုကိုနှိမ့်နှင်းမဲ့ဆိုပြီးတော့သမ္မတပူတင်ကကနဦးပြောပါတယ်။ဒါပေမဲ့လည်းနောက်ပိုင်းနိုင်ငံပိုင်းတွင်မှာတော့ဝါဂနာအကြီးအကဲနဲ့အခြားဖွဲ့ဝင်တချို့ကိုဘယ်လာရုစ်ကိုတွားခွင့်ပေးလိုက်ပြီးတော့သဘောတူပြည်လည်မှုရခဲ့တာပါ။အခုတော့ဒီဝါဂနာအကြီးအကဲပရီဂိုဇင်ကတော့ဘယ်လာရုစ်နိုင်ငံကိုရောက်ရှိနေပြီဆိုပြီးတော့ဘယ်လာရုစ်ခေါင်းဆောင်ဖြစ်တဲ့အလက်ဇန်ဒါလူကာရှင်ကူကအင်ကာနေမှာပြောပါတယ်။ပရီဂိုဇင်ဟာဘယ်လာရုစ်နိုင်ငံဘေးနီယာမှာရောက်နေတယ်လေသူနဲ့သူသူ့ရဲ့ဆက်သားတွေဘလောက်ပါလာတယ်လဲဘလောက်ထိနေထိုင်မလဲဆိုတာတွေကတော့ရှင်းရှင်းလင်းလင်းမဖြစ်သေးပါဘူးရုရှားသမ္မတပူတင်ရဲ့မဟာမိတ်ဘယ်လာရုစ်ခေါင်းဆောင်လူကာရှင်ကိုဟာအခုဒီဝါဂနာရဲခဲမှာနှစ်ဖက်ကြားဆစ်ဆက်ပေးခဲ့သူဖြစ်ပါတယ်ဝါဂနာကြီးစားတပ်ဖွဲ့ဟာအာဖရိကတိုက်မာလီနဲ့ဘူအာဖရိကနိုင်ငံကရှေ့ကြာနေတဲ့ပြင်ပခါတွေမှာပေါင်ပတ်သက်မှုကြီးမားလာပါတယ်ရုရှားတပ်တွေယူကရိန်းကိုကျူးကျော်တော့လဲသူတို့ပူးပေါင်းပါဝင်ခဲ့ကြပါတယ်အာဖရိကတိုက်တွင်းကသူ့လှုပ်ရှားမှုတွေမှာလူခွန်ရေးချူဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုပြီးတော့ဝေဖန်မှုတွေလည်းခံထားရပါတယ်ခင်ဗျာ
ပြီးခဲ့တဲ့စနေနေ့ကရုရှားမှာသမ္မတဗလာဒီမာပူတင်ကိုခေတ္တခဏပုံကန်ဆက်ကျင်ခဲ့တဲ့ဝိုင်းနာရုရှားကြီးစားလက်နက်ကိုင်တပ်ဖွဲ့ရဲ့ခေါင်းဆောင်ယက်ဖ်ဂျနီပရီဆိုဂိုဇင်ဟာဘယ်လာရုစ်တိုင်ငံကိုရောက်ရှိလာပြီးဖြစ်ကြောင်းဘယ်လာရုစ်သမ္မတအလက်ဇန်ဒါလူကာရှန်ကိုကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်ပရီဂိုဇင်ဟာဘယ်လာရုစ်တိုင်ငံကိုသူ့တပ်ဖွဲ့ဝင်အင်အားဘယ်လောက်နဲ့ရောက်လာလဲဘယ်မှာနေမလဲဘလောက်ကြကြအဲ့ဒီမှာဆက်နေဖို့စီစဉ်ထားတယ်လဲဆိုတာကိုတော့အခုလောလောဆယ်မှာမသိရသေးပါဘူးပြီးခဲ့တဲ့သတင်းပတ်ကောင်မှာပရီဂိုဇင်ကယူကရိန်းမှာတိုက်နေတဲ့သူ့ရဲ့ဗက်ဂနာကြီးစားတပ်ဖွဲ့တွေကိုပြန်ရုပ်သိမ်းပြီးမော်စကိုမြို့တော်ကိုပြန်ချီတက်ဖို့ကြိုးစားခဲ့တာပါသမ္မတပူတင်ရဲ့မဟာမိတ်လည်းဖြစ်တဲ့အင်နီဂျင်ဘယ်လာရုစ်ခေါင်းဆောင်လူကာရှန်ကိုကဒီပုံကမှုမှာကျောင်းဝင်စစ်ဆက်ပေးခဲ့လို့ပုံကမှုအပြီးပရီဂိုဇင်ကိုမတတ်ဖို့လည်းတိုက်တွန်းခဲ့ပါတယ်အင်္ဂါနေ့မှာပဲရုရှားသမ္မတဗလာဒီမာပူတင်ကလည်းဗက်ဂနာကြီးစားတပ်ကိုအပြည့်အဝထောက်ခံနိုင်ဖို့မနစ်မေလာကနေဒီနှစ်မေလာကြားတဲ့ဒေါ်လာ1ဘီလီယံပေးခဲ့ကြောင်းထုတ်ပေါ်ပြောဆိုခဲ့ပါတယ်ပရီဂိုဇင်ကတော့သူ့တပ်ဖွဲ့တွေကိုသူ့ဘာသာငွေကြေးစိုက်ထုတ်ထောက်ပံ့ခဲ့တာလို့ဆိုထားတာပါအခုတော့ဗက်နာတပ်ဖွဲ့တွေကိုရုရှားကလဆန်တဲ့စုကြေးတွေပေးတဲ့အပြင်ပရီဂိုဇင်ရဲ့အစားအသောက်လုပ်ငန်းကိုရုရှားတပ်တွေကိုချွေးမွေးဖို့နောက်ထပ်ဒေါ်လာ1ဘီလီယံနီးပါးပေးထားကြောင်းလည်းသမ္မတပူတင်ကထုတ်ပြောခဲ့ပါတယ်
လာမယ့်လာဇန်ပိုင်း NATO မြောက်အတလန်တိတ်စစ်ဆာချုပ်အဖွဲ့ရဲ့ထိပ်သီးညီလာခံကျင်းပဖို့အကြိုအနေနဲ့ NATO ခေါင်းဆောင်တွေကအခုအင်္ဂါနေ့ Netherlands နိုင်ငံမှာဆုံပါတယ်။ Ukraine စစ်နဲ့ Sweden နိုင်ငံ NATO အဖွဲ့ဝင်ဖြစ်လာရေးကိစ္စရပ်တွေကိုဒီခေါင်းဆောင်တွေဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ Sweden နိုင်ငံအဖွဲ့ဝင်ကိစ္စ Turkey ကကန့်ကွက်ထားတဲ့အပေါ်မှာလာမယ့်ရက်တွေအတွင်းအရေးပေါ်စီးပွားဖို့ရှိမယ်ဆိုပြီးတော့ NATO အတွင်းမှ Jens Stoltenberg ကတင်းလာနေကပြောခဲ့ပါတယ်။NATO အတွင်းမှုချုပ်ဟာ Romania သမ္မတ၊ Poland သမ္မတ၊ Belgium, Norway, Albania နဲ့ Lithuania ခေါင်းဆောင်တွေကိုပါတွေ့ဆုံခဲ့ပါတယ်။လာမယ့်ဇူလိုင်17ရက်နေ့ Lithuania မြို့တော်မှာလုံမဲ့ NATO ထိပ်သီးညီလာခံမှာ Sweden နိုင်ငံအတူတက်ရောက်နိုင်ဖို့အတွက်နောက်ဆုံးကြိုးပမ်းမှုတရလည်းဖြစ်ပါလေ။ နေတိုးဖွဲ့ဝင်ဖြစ်ဖို့ဆိုလို့ရှိရင်ဖွဲ့ဝင်အားလုံးရဲ့သဘောတည်းတညီတည်းသဘောတူမှုရဖို့လိုပါတယ်ဆွီဒင်နိုင်ငံဟာမြောက်ပိုင်းကကစစ်သွေးကြောအုပ်စုတွေပါဝင်တူရကီနိုင်ငံကိုလုံခြုံရေးချင်းချောင်းမှုရှိနေတဲ့ဖွဲ့တွေပေါ်မှာပျော့ပြောင်းလွတ်နေဆိုပြီးတော့တူရကီဘက်ကဆွဆွဲထားတာပါယူကရိန်းကိုရုရှားကျူးကျော်ဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်ရုရှားအင်ဂျင်တွေဖြစ်ကြတဲ့ဆွီဒင်နဲ့ဖင်လန်နိုင်ငံတွေဟာ NATO အဖွဲ့ဝင်ဖြစ်ဖို့ကြိုးစားလာခဲ့တာပါဖင်လန်ကတော့ NATO အဖွဲ့ဝင်ဖြစ်သွားပြီမဲ့ဆွီဒင်ကတော့တူရကီနိုင်ငံရဲ့ကန့်ကွက်မှုကြောင့်အဖွဲ့ဝင်ဖြစ်ပြီးမှနှောင့်နှေးနေပါတယ်ခင်ဗျာ
အစ်စရေးတိုင်းပိတ်ထားတဲ့နောက်ဖက်ကန်ဒေတာကအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးအစ်စရေးကာကွယ်ရေးဝန်ကြီးယူအက်ဖ်ဂယ်လန်နဲ့ပါလက်စတိုင်းအကြီးအကဲအရာရှိတူတို့အင်္ဂလိပ်ကဖုန်းကတစ်စင်ဆွေးနွေးပြောဆိုခဲ့ကြပါတယ်ဂျူးချေချနေထိုင်သူတွေရဲ့အဓိကယုံတွေကိုနှိမ်နှင်းဖို့အစ်စရေးအစိုးရကရည်ရွယ်တဲ့အတိုင်းအစ်စရေးကာကွယ်ရေးဝန်ကြီးယုံရဲ့ဒီဆွေးနွေးပွဲနဲ့ပတ်သက်တဲ့ထုတ်ပြန်ချက်ကလည်းအမှတ်ကချက်ပေးထားပါတယ်ဖုန်းခေါ်ပြီးနောက်ဆက်တွဲကြေညာချက်နှစ်ခုစလုံးဟာပုံမှန်တည်းထူးခြားနေပါတယ်ဒါဟာနောက်ဘက်ကဒေသကအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်ကစိုးရိမ်ကြောင်းထုတ်ဖော်ပြောဆိုလာပြီးနောက်မှာအခုလိုဖြစ်လာခဲ့တာပါအင်္ဂလိပ်ကကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းတင်မမှုတွေပုံပုံကြီးထွားလာစေမဲ့တစ်ဖက်သက်လှုပ်ဆောင်မှုတွေကိုရှောင်ကြဉ်ကြဖို့နှစ်ဖက်စလုံးကိုတောင်းဆိုခဲ့ပြီးတင်မမှုတွေကိုထိထိသိမ့်သိမ့်နဲ့ရှော့ချဖို့နဲ့နောက်ထပ်တင်မမှုတွေမြင့်တက်လာမှာကိုတားဆီးဖို့တိုက်တွန်းခဲ့ပါတယ်ပါလက်စတိုင်းစစ်သွေးကြွဟားမက်စ်အဖွဲ့ကတင်းနှက်နဲ့တိုက်ခိုက်ခဲ့တာကြောင့်အနောက်ဘက်ကအခြေချနေထိုင်ရနယ်ပယ်ရဲ့အပြင်ဘက်မှာအစ္စရေးအရသာ၄ဦးသေဆုံးခဲ့ရပါတယ်အဒီနောက်မှာဂျူးအခြေချနေထိုင်သူအုပ်စုတွေကပါလက်စတိုင်းကျေးရွာတွေနဲ့မြို့တွေကိုဝင်ရောက်ပြီးရက်ပေါင်းများစွာကျူးကျော်ကြံဖက်ခဲ့တာပါဒီဖြစ်စဉ်တွေအတွင်းတန်ရရှိသူ၁၁ဦးကိုဖမ်းဆီးထားကြောင်းအစ္စရေးရဲတပ်ဖွဲ့ကပြောကြားပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးရောဘတ်ဝူကတော့တင်းမာတာတွေရှော့ချနိုင်ရေးနဲ့ဆွေးနွေးပွဲတွေပြန်ဆက်နိုင်မဲ့အခြေအနေတွေဖန်တီးနိုင်ဖို့အမေရိကန်ဆိုရနဲ့အစ္စရေးနဲ့ပါလက်စတိုင်းတို့အာဏာပိုင်တွေနဲ့အတူလက်တွဲလှုပ်ဆောင်သွားမယ်လို့အင်ကာနေကလုံခြုံရေးကောင်စီအစည်းအဝေးမှာပြောကြားခဲ့ပါတယ်
အန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8413လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့မနက်ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်ခင်ဗျာကမ္ဘာတစ်ဝှမ်းမှာလူသားချင်းစာနာကူညီမှုလိုအပ်ချက်ဒေါ်လာ 54.8 ဘီလီယံအတွက်အခုဒီ2023နှစ်ဝက်မှာ20ရာခိုင်နှုန်းအထိပဲရထားပြီးတော့လိုအပ်ချက်တွေအတော်ကြီးကြီးနေတယ်ဆိုပြီးတော့အိုချာလူသားချင်းစာနာကူညီမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူးရုံးကသတိပေးထုတ်ပြန်ပါတယ်လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေကြီးနေတဲ့အထက်မှာမြန်မာနိုင်ငံလည်းပါဝင်တယ်လို့ဆိုပါတယ်ခင်ဗျာ
Current underfunded crises include Myanmar, Burkina Faso, the Democratic Republic of the Congo,
အခုညီထောက်ပံ့မလုံလောက်အကြက်တဲကြုံနေရတဲ့ထဲမှာမြန်မာ၊ဘူကီနာဖာဆို၊ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံ၊ဗင်နီဇွဲလား၊ဆိုမာလီယာနဲ့အာဖဂန်နစ္စတန်နိုင်ငံတို့ပါဝင်ကြတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံရဲ့လက်ထောက်ပြောခဲ့သူဖာရန်ဟတ်ကကုလသမဂ္ဂနေစဉ်သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာတကဘာလုံးအကူအညီလိုအပ်သူ346တန်းအထိစာရင်းတင်ဖြစ်လာပြီးမဲ့အခုလဆိုရင်တော့အကူအညီလိုအပ်သူစုစုပေါင်းဟာ362တန်းအထိတိုးလာတယ်လို့ဆိုပါတယ်။ဒါဟာကဘာကြီးမှာလူ22ဦးမှာတဦးအကူအညီလိုအပ်နေတယ်ဆိုတာပြနေတာဆိုပြီးတော့ကုလသမဂ္ဂပြောခွင့်ရသူကဆိုပါတယ်အကူအညီတွေလိုအပ်မှုတိုးလာပြီမဲ့လည်းရရှိထားတဲ့ရမုံငွေကြီးနဲ့ဆိုရင်လိုအပ်ချက်ကအတော်ကြီးကိုကွာနေတယ်လို့ဆိုပါတယ်ဒီလိုမျိုးလိုအပ်ချက်ကြောင့်တန်းတဲ့ချီတဲ့ကဘာပြည်သူတွေအပေါ်မှာတယောက်မှုရှိမှာဖြစ်လို့ဖြစ်တာမို့လို့လူသားချင်းစာနာမှုအကူအညီတွေအတွက်ရရရောထည့်ဝင်ကြဖို့ကုလသမဂ္ဂကတိုက်တွန်းနေတာပါမြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့လတုန်းကပြင်းထန်တဲ့မိုခါဆိုက်ကလုန်းမုန်တိုင်းကြောင့်ပြည်ပခါရီရှိနေတဲ့ရခိုင်မြောက်ပိုင်းချင်းပြည်နယ်စကိုင်းတိုင်းအဲ့ညာတွေမှာတော်လေးထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။ဒါအပြင်ဒေသတွင်းလက်နက်ကိုင်ပြည်ပခါရီကြောင့်ဥယျာဉ်ဆွန့်ခွာသူရည်တွက်လဲတိုးလာနေပြီးတော့ဒီဒုက္ခတွေတွေကိုကူညီထောက်ပံ့မှုကလည်းအားနည်းနေပါတယ်ခင်ဗျာ
။2022ခုနှစ်ထဲမှာကလေးငယ်တွေတိုက်ထိခိုက်ခဲ့ရတဲ့စာတင်ကျောင်းတွေနဲ့ဆေးရုံတွေတိုက်ခိုက်ခံရတာ130ရာခိုင်နှုန်းအထိတိုးလာပြီးဒီလိုအဓိကဖြစ်နေတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်နေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောလိုက်ပါတယ်ကလေးတငယ်များနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာနှစ်ပတ်လည်အစည်းအခါစာဝေးဒီနေ့ထုတ်ပြန်ခဲ့ရမှာကုလသမဂ္ဂအတွင်းမှုချုပ်ကအဲ့ဒါလိုပြောခဲ့တာပါမြန်မာပါဝင်ယူကရိန်းအစ္စရေးပါလက်စတိုင်းအာဖဂန်နစ္စတန်ဘူကီနာဖာဆိုနဲ့မာလီနိုင်ငံတွေမှာကြောင်းတဲ့ဆေးရုံကိုတိုက်ခိုက်ခံရတဲ့ဖြစ်ရ1843ကြိမ်အထိဖြစ်ခဲ့ကြောင်းအတည်ပြုနိုင်ခဲ့တယ်လို့ဆိုပါတယ်ပဋိပက္ခတွေရဲ့ဒဏ်ကိုဝမ်းနဲ့ဝယ်ခံစားခဲ့ရတဲ့ကလေးတငယ်အရေးအတွက်ကပုံများလာတယ်လို့လည်းကုလသမဂ္ဂအစည်းအခါစာဝေးမှာဖော်ပြထားပါတယ်ရှင်ရတဲ့လက်နက်ကိုင်ပဋိပက္ခသစ်တွေဟာ2022ခုနှစ်ထဲမှာလည်းဆက်လက်ပြင်းထန်လာခဲ့လို့ဖြစ်ရ24ခုနဲ့စောင့်ကြည့်ရအစီအစဉ်တစ်ခုမှာရန်တော်မှုတွေကြောင့်ထိခိုက်ခဲ့ရတဲ့ကလေးငယ်ဥယေက19000နီးပါးရှိလာကြောင်း တုံလုံးဆရာကောင်းအောင်မြင်မာနေစေဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်ကလေးတွေကိုထိခိုက်စေတဲ့ပြင်းထန်တဲ့ချိုးဖောက်မှုအရေအတွက်က2000ကျော်ကိုရောက်ရှိခဲ့တယ်လို့ကုလသမဂ္ဂကဆိုပါတယ်ချိုးဖောက်မှု52ရာခိုင်နှုန်းအတွက်အစိုးရမဟုတ်တဲ့လက်နက်ကိုင်တပ်တွေကတာဝန်ရှိပြီးကလေးငယ်တွေကိုတတ်ဖြတ်တာစာသင်ကျောင်းနဲ့ဆေးရုံတွေကိုတိုက်ခိုက်တာနဲ့လူသားချင်းစာနာထောက်ထားမှုဆရာဝန်ရောက်ခွင့်ကိုညှင်းပယ်တာလို့ချိုးဖောက်မှုတွေကိုအဓိကကျူးလွန်သူတွေကတော့အစိုးရတပ်ဖွဲ့တွေဖြစ်တယ်လို့ကုလသမဂ္ဂကဆိုပါတယ်
မြန်မာနိုင်ငံနဲ့နေချင်းဆက်နေတဲ့အိန္ဒိယနိုင်ငံမဏိပူရပြည်နယ်အတွင်းလူများစုမဏိပူခေါ်ကတဲ့လူမျိုးတွေနဲ့ခရစ်ယာန်ကွတ်ကီမျိုးနယ်စုကြားလူမျိုးရေးကြမ်းဖက်မှုတွေကိုဖြေလျှော့နိုင်ဖို့အတွက်လူမျိုးကွဲအုပ်စုတွေကြားတွေ့ဆုံဆွေးနွေးကြစီရေးအတွက်အိန္ဒိယထိပ်ပန်းဆွေးရတာဝန်ရှိသူတွေကမဏိပူအာဏာပိုင်တွေကိုဖိအားပေးနေပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဒီမဏိပူအစည်းအဝေးတစ်ခုကိုဥဆောင်ပြုလုပ်ခဲ့ပြီးတဲ့နောက်အခုလိုမျိုးတိုက်တွန်းချက်ဖြစ်လာတာပါ။အနာရ BJP ပါတီအနေနဲ့ထားတဲ့မဏိပူရပြည်နယ်မှာပြီးခဲ့တဲ့2လအတွင်းအကြမ်းဖက်မှုတွေကြောင့်လူ115ဦးထက်မနည်းသေဆုံးပြီးတော့300လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။လူမျိုးစုတွေကြားကြုံနေရတဲ့အကျက်တဲကိုလူသိရှင်ကြားဆွေးနွေးပြောဆိုမှုတွေမလုပ်တဲ့အပေါ်မှာဝန်ကြီးချုပ်မိုဒီအဝေးပိုင်းခံနေရတာပါ။သူဟာအမေရိကန်နဲ့အီဂျစ်တို့ကနေပြန်ရောက်ပြီးနိုင်ငံပိုင်းအတွက်မှာပဲတနင်္လာနေ့တုန်းကတော့ဆင့်မြင့်အစိုးရစီဝေးတက်ကိုခေါ်ယူပါတယ်။မဏိပူရပြည်နယ်အတွင်းပုံမှန်ခြေနေတွေပြန်ရောက်လာရေးဆောင်ရွက်နေကြတာတွေနဲ့ပတ်သက်ပြီးတော့ဒီအငယ်တန်းဝန်ကြီးတွေကဝန်ကြီးချုပ်မူဒီကိုရှင်းပြကြပါတယ်။အဲ့ဒီအစိုးရစည်းဝေးနောက်မှာတော့တဘောရာကွဲလွဲနေကြတဲ့ဒေသခံလူများစုကတဲ့လူမျိုးတွေနဲ့ကွတ်ကီလူမှုအတိုင်းဝိုင်းကြားတက်ဆိုင်သူအားလုံးဆွေးနွေးဖို့မဏိပူရပြည်နယ်အစိုးရအာဏာပိုင်တွေကိုပြောလာတာဖြစ်ပါတယ်။ပြီးခဲ့တဲ့မေလ3ရက်နေ့ကလေးကစပြီးတော့မဏိပူရပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုမိရှုံမှုတွေကြောင့်လူထောင်နဲ့ချီပြီးတော့အိုးအိမ်ဆုံးခွာထွက်ပြေးကြရတာဖြစ်ပါတယ
်။ကလေးတကယ်တွေအသုံးများတဲ့တစ်သည့်အနှံ့ပါတဲ့ electronic cigarette တွေကိုအမေရိကန်အစားအသောက်နဲ့ဆေးဝါးကုကဲမှုအဖွဲ့ FDA ကသုံးနှစ်ကြာနှိမ်နှင်းဖို့ကြိုးပမ်းခဲ့ပေမဲ့ electronic cigarette အရေအတွက်က30နီးပါးတိုးလာနေပါတယ် vape လို့ခေါ်တဲ့ဒီ e-cigarette တွေဟာဈေးကွက်ထဲမှာအရေအတွက်မြင့်တက်လာတဲ့အဓိကကြောင်းရင်းကတော့တရုတ်နိုင်ငံကတင်သွင်းတဲ့ဈေးပေါ်ပေါ်တစ်ခါသုံး e-cigarette အများပြားဝင်ရောက်နေတာကြောင့်ဖြစ်တယ်လို့ AP သတင်းဌာနကပြောပါတယ် e-cigarette အများစုကဆယ်ကျော်သက်တွေနှစ်သက်တဲ့တည်တည်နဲ့တကြားလုံးအရသာတွေနဲ့ရောင်းချကြတာဖြစ်တယ်လို့ဆိုပါတယ်ဒါတွေက FDA ကတရားဝင်ခွင့်ပြုထားတာတွေမဟုတ်ပေမဲ့ထိန်းချုပ်မှုအားနေတာကြောင့်အမေရိကန်နိုင်ငံတဲကိုဆက်ပြီးဝင်နေတာပါသမ္မတဒေါ်နယ်ထရမ့်လက်ထက်ကရေးဆွဲခဲ့တဲ့ FDA ရဲ့မူဝါဒမှာတစ်ခါသုံး e-cigarette ကိုထိန်းချုပ်စင်းနဲ့ထက်မှထားလို့ဆယ်ကျော်သက်တွေသုံးဆွဲတာပို့ပြီးများလာတာဖြစ်ပါတယ် မနက်ခင်းနောက်ဆုံးအသတင်းတွေကိုကိုသားညွန့်ဦးနဲ့အတူကြေညာပေးခဲ့တာပါအခုဆက်လက်ပြီးသတင်းစောင်းပွားတွေကိုတင်ဆက်ပါတော့မယ်။စကိုင်းတိုင်းပလဲမြို့နယ်ညောင်ဂုံးကျေးရွာနဲ့ချင်းပြစ်ကျေးရွာကိုစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်တန်ခါတော်တပားပါဝင်ရဲသား10ဦးသေဆုံးခဲ့ပြီးထိခိုက်ဒဏ်ရာတွေရှိခဲ့ပါတယ်။စစ်တပ်ဝင်ရောက်စီးနှင်းခဲ့တဲ့တိုက်ခိုက်ခဲ့တဲ့စကိုင်းမြို့နယ်ထဲမှာလည်းသေဆုံးနေတဲ့ရုပ်လောင်းတစ်လောင်းထပ်တွေ့ခဲ့ရပြီးသေဆုံးသူ19ဦးထိရှိလာပါပြီ။စကိုင်းတိုင်းကအခြေအနေတွေကိုကိုစော်မိုးကျော်ကပြောပြမှာပါ။
စကိုင်းတိုင်းပလဲမြို့နယ်တောင်ဘက်နှစ်မိုင်အကွာမှာရှိတဲ့ညောင်ကုန်းရွာဖုန်ကြီးကျောင်းကိုဇွန်လ28ရက်နေ့ညနေ3နာရီကျော်အချိန်မှာစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွေ့တန်ကားတော်တပါအမျိုးသမီး2ဦးနဲ့အမျိုးသား9ဦးသေဆုံးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ညောင်ကုန်းရွာအရှေ့ဘက်မှာရှိတဲ့ဖုန်ကြီးကျောင်းကိုဘုံကျဲတိုက်ခိုက်ခဲ့တာဖြစ်ပြီးဖုန်ကြီးကျောင်းအနောက်ဘက်မှာရှိတဲ့နေအိမ်တွေကိုပါထိမှန်ခဲ့တဲ့အတွေ့နေအိမ်တွေမီးလောင်ပျက်စီးခဲ့ပြီးအရသားတွေတည်ဆုံခဲ့တာလို့မြေပြင်မှာရှာဖွေကယ်ဆယ်ရေးလှုပ်ဆောင်နေတဲ့သခင်တောင်းညိုအဖွဲ့တာဝန်ရှိသူတဦးကပြောပါတယ်
။ဖုံးကြောင်းပြင်မဲ့ထားပြီးပြစ်သွားတယ်ဗျာ။နေစလုံးထက်မနေဆုံးရှုံးမှုတွေရှိခဲ့တယ်ဗျာ။အဲလက်တော့ဒီဆုံးမှုက10ဦးရှိသွားပြီဗျာ။ကျွန်တော်ဒီနေ့ခုမှကျွန်တော်ဒါအလောင်းလေးရှာတွေ့တာကြာထက်ရလာတယ်။မျိုးသမီးနှလုံးတွေ့တယ်ကျွန်တော်တို့။အဲပြီးတော့ကျွန်တော်တို့ကြာလေးတွေပေါ့အသက်ငယ်ဘိုင်းပေါ့အသက်ငယ်ငယ်နဲ့ဒီအသက်လက်တွေပေါ့အဲဘောလက်ပိုင်းတော့ကြာပြီဗျာ။အဲ့တော့တော်များတယ်ဗျာပါသွားတာ။တော်များရဲ့တန်ရတာဒီတော့ပေါ့ကျွန်တော်တို့ရှာဖွေရေးရမပြီးသေးဘူးဗျတတော်အကြောင်းဆောင်တစ်ဆောင်လုံးနဲ့တတော်ပျက်စီးသွားတယ်တိမ်ကြောင်းရယ်ကျွန်တော်စွန်းစားအကြောင်းရယ်တတော်လေးကိုဒီဖျားဌာပနာတွေလည်းဟိုကျွန်တော်ပျက်စီးသွားတယ်ဒီဒေဒီရောပေါ့ဟိုတတော်များကိုပျက်စီးသွားတယ်ဗ
ျလင်းရင်ဟာပထမအကြိမ်ရွာအရှေ့ပိုင်းကဘုံကြီးကျောင်းဝင်းအတွင်းကိုဘုံကျဲတိုက်ခတ်ခဲ့တာဖြစ်ပြီးဒုတိယအကြိမ်ပြောင်းဝဲလာတဲ့အချိန်မှာဘုံကြီးကျောင်းအနောက်မှာရှိတဲ့နေအိမ်တွေပေါ်ကိုဘုံကျဲခဲ့တာလို့ဒေသခံတွေကပြောပါတယ်နေနေထိမှန်ခဲ့တာကြောင့်မီးလောင်ပြီးအထဲမှာရှိတဲ့အရသားတွေလည်းဘုံစမှန်ကတချို့မှာမီးလောင်ဒဏ်ရာတွေနဲ့သေဆုံးခဲ့ရတာလို့ပြောပါတယ်။လက်ရှိအချိန်မှာဒဏ်ရာရသူတွေကိုဆေးကုသပေးနေပြီးပျောက်ဆုံးနေတဲ့ကလေးငယ်တွေလည်းရှိတယ်လို့မျက်မြင်သက်သေတွေကပြောဆိုပါတယ်။ညောင်ကုန်းကျေးရွာကိုလေကြောင်းကတိုက်ခတ်ခဲ့ပြီးနောက်ပလဲမြို့နယ်ထဲက ချင်းပစ်ကြေးရွာကိုလည်းလေချောင်းကနေပစ်ခတ်ခဲ့လို့အရသားနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒီလေချောင်းတိုက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။စကိုင်းတိုင်းတက်ကပဲစကိုင်းမျိုးနယ်တဲကဒေသခံကာကွယ်ရေးတပ်စခန်းတစ်ခုကိုစစ်တပ်ကဇွန်လ25ရက်နေ့ကမနေ့ပိုင်းမှာဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ပြီးအရသား3ဦးအပါအဝင်ကာကွယ်ရေးတပ်ဖွဲ့ဝင်15ဦးသေဆုံးခဲ့ပါတယ်။ဇွန်လ28ရက်မနေ့ပိုင်းမှာတော့နောက်ထပ်သေဆုံးနေတဲ့ကာကွယ်ရေးတပ်ဖွဲ့ဝင်2ဦးရဲ့ရုပ်အလောင်းကိုတွေ့ရှိခဲ့ရတယ်လို့သခိုင်းခရိုင်တာဝန်ရှိသူတဦးကပြောပါတယ်။ဟု
တ်တယ်ဟုတ်တယ်ဆက်ပြီးမှာဦးရဲ့ရေဟုတ်အလောင်း2လောင်းမှ2လောင်းထက်တည်တယ်15ရောက်ကြတယ်15ရောက်ကြတယ်ဆန်တယ်ဟုတ်တယ်အရင်ကမကြည့်ဘူးဒီမှာပြန်ပြီ
းပျောက်ဆုံးနေတဲ့ဒေသခံတချို့လည်းရှိနေပြီးနှစ်ရက်ကြာတဲ့အထိအဆက်အသွယ်မရသေးဘူးလို့လည်းဒေသခံတွေကပြောပါတယ်စစ်တပ်ကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာကြောင့်လက်ရှိအချိန်အထိကာကွယ်ရေးတပ်ဖွဲ့ဝင်16ဦးနဲ့အရသား3ဦးသေဆုံးသူစုစုပေါင်း19ဦးရှိနေပြီဖြစ်ပါတယ်။စကိုင်းမြို့နယ်ထဲမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့အချိန်ကစလို့အခုအချိန်အထိနှစ်နှစ်ကျော်ကာလအတွင်းနေအိမ်9000နီးပါးမီးလောင်ကျွမ်းခဲ့ပြီးအရသားနဲ့ကာကွယ်ရေးတပ်ဖွဲ့ဝင်100ကျော်အသက်ဆုံးရှုံးခဲ့ရတယ်လို့မြေပြင်စီးရင်ပြုစုထားသူတွေကပြောဆိုပါတယ်။
စကိုင်းခြေတွေကိုကိုစော်မိုးကျော်ကတင်ပြခဲ့တာပါ။ကရင်ပြည်နယ်မြောက်ပြည်မြို့ကတောင်ကစားမြို့တော်အဖြစ်နဲ့နာမည်ကြီးတဲ့ရွှေကုတ်ကိုဒေသမှာဂျွန်လ20ရက်နေ့ကစပြီးထိုင်းနိုင်ငံဘက်မှရောင်းချတဲ့ Wi-Fi Internet ဖြတ်တောက်ခဲ့တာကြောင့်ကာစီနိုလောင်းကစားလုပ်ငန်းနဲ့ Online Cyber လိမ်လည်တဲ့လုပ်ငန်းတချို့ရန်နာထားပြီးတပတ်အတွင်းအလုပ်သမား60ကျော်အလုပ်ပြုတ်သွားတဲ့အကြောင်းဒေသခံတွေကပြောပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမီမှာကပြောပြထားပါတယ်။
ကရင်ပြည်နယ်မြောက်ဝတီခရိုင်ကလောင်ကစားမြို့တော်ဖြစ်နာမည်ကြီးနေတဲ့ရွှေကုတ်ကိုဒေသကိုထိုင်းဘက်ကဂျွန်လ6ရက်နေ့ကစပြီးမီးတွေဖြတ်တောက်ခဲ့ပြီးတဲ့နောက်ဂျွန်လ20ရက်နေ့ကစပြီး Wi-Fi Internet တွေပါဖြတ်တောက်ခဲ့တာကြောင့် Internet ကိုအားထားပြီးလုပ်နေတဲ့လုပ်ငန်းတွေရပ်နားထားလိုက်ရပါတယ်။ဒီအတွက်တပတ်အတွင်းအလုပ်သမား60ကျော်ကိုအလုပ်ကနေဖြုတ်လိုက်တယ်ဆိုပြီးနေဆက်ကဒေသခံတဦးကပြောပြပါတယ
်။ထိုင်းဘက်ကတွေပြောယူထားတဲ့ Wi-Fi ဆက်လာစဉ်သားကလည်းဒီအင်တာနက်လိုင်းတွေယူလာတာရှိရအဲ့ဒါတွေကိုသူဖြတ်တောက်ပလိုက်ဖြတ်တောက်ပလိုက်တဲ့ခါကျတော့ဟိုဘက်မှာလုပ်ငန်းလုပ်ရတာဆက်တော်မှုဘာမှအရှင်းမပြေတော့ဘူးလေအရှင်းမပြေတာတဲ့ခါကျတော့အဲ့အလုပ်သမားတွေတော်တော်များများလေးအလုပ်ကိုထုတ်ဝယ်ခြင်းခံရတာဟုတ်ဒီငါ60 90ဝန်းကျင်လောက်တော့ရှိမှာပါဒီလိုယုံမှာအဲ့ဒီအလုပ်သမားတွေရှိရလေဟိုကဖဲကြက်စကားတဲ့လူတွေနောက်ပြီးတော့ online ချိန်ပြီးတော့ online နဲ့ဂိမ်းကစားဂိမ်းချိန်ရတဲ့ဂိမ်းကစားတဲ့လုပ်ငန်းတွေရှိရလေအဲ့လုပ်ငန်းတွေကုန်လုံးရဆက်သွားတာ
ထိုင်းနဲ့မြန်မာနဲ့နိုင်ငံသားတွေအလုပ်လုပ်ကြနေတဲ့တရုတ်ကာစီနိုရုံတွေမှာအင်တာနက်ကိုအသုံးပြုပြီးလိမ်လည်တဲ့လုပ်ငန်းတွေ၊ရာဇဝတ်မှု၊လူကုန်ကူးမှု၊အတင်းအကျပ်စေခိုင်းမှုတွေနဲ့ပါရှိနေတာပါ။ဒီရက်အတွင်းမှာအလုပ်လုပ်ဖို့အတွက်3လတစ်ကြိမ်ချုပ်ရတဲ့စာချုပ်တွေ၊6လတစ်ကြိမ်ချုပ်ရတဲ့စာချုပ်တွေချုပ်ထားတဲ့အတင်းအကျပ်စေခိုင်းခံရသူတချို့ကျွေးချေလို့နေရာပြန်ရသူတွေလည်းရှိပါတယ်။ဒီထဲမှာအကျွေးချေလို့နေရာပြန်ရသူတွေမီးဖြတ်တောက်ပြီးတဲ့နောက်လာရောက်လောင်းကစားလုပ်သူတွေနဲတဲ့အတွက်လဲဝန်ထမ်းလျှော့တာတွေအရင်ကဘတ်ငွေတသိန်းနဲ့ရွေးမှနေရပြန်ရမဲ့သူတွေကိုဘတ်ငွေ3000နဲ့ပဲဈေးလျှော့ပြီးရွေးခိုင်းတာတွေကြောင့်လဲနေရပြန်သူရောအလုပ်ပြုတ်သူတွေရောဒီကာလမှာများလာတယ်လို့ဆိုပါတယ်ထိုင်းကမီးဖြတ်တောက်လိုက်ပြီးတဲ့နောက်ဆိုလာပြားတွေမီးစက်တွေနဲ့လဲပတ်တာတွေရှိတယ်လို့အခုအင်တာနက်တွေဖြတ်ရင်တော့ဖုန်းအင်တာနက်စင်ကတ်တွေသုံးပြီးလုံနိုင်တယ်လို့လဲဆက်ပြောပြပါတယ်
အာမြေကျတော့မြေကျတွေလောက်တယ်ဒါမှမဟုတ်အခုလည်းအင်တာနက်ဒီ line တွေဖြတ်တဲ့ဆိုရင်နောက်ပိုင်းသူတို့ sync တ်နေတာသူတို့ဝယ်ပြီးတော့အလုပ်လုပ်မှာဒီမြေကျတာမြေကျနဲ့မောင်းတဲ့ဆိုလာပြားတွေနဲ့ဖွင့်တယ်အခုကတော့အင်တာနက် line ဖြတ်တယ်ဆိုတော့ sync တ်တွေရောင်းကောင်းအောင်ပါပေါ့
နိုင်ငံပေါင်း30ကျော်ကနိုင်ငံသားတွေလူကုန်ကူးခံရတာတွေအတင်းအကျပ်စိတ်ခိုင်းခံရတာတွေရာဇဝတ်ပုံလုပ်ငန်းတွေပါလုပ်နေတဲ့အတွက်ဖိအားပေးတဲ့အနေနဲ့ထိုင်းဘက်ကတော့မြေဖြတ်တောက်တာအင်တာနက်ဖြတ်တောက်တာတွေကိုဂျွန်လာထဲမှာပြုလုပ်ခဲ့တာပါအဲ့ဒီဒေတာနဲ့အနီးတဝိုက်ထိုင်းဘက်ချမ်းမှာလည်းအဖမ်းစည်းတွေဇက်တိုက်ပြုတ်လုလာပြီးပြီးခဲ့တဲ့ရက်ကတော့အဲ့ဒီရွှေကုတ်ကိုဒေတာဘက်မှာတွားရောက်အလုပ်လုပ်ကင်ကြမဲ့ BNN နိုင်ငံသားတွေကိုမဲဆောက်မြို့မှာဖမ်းဆီးလိုက်ပြီးလုံခြုံရေးကိုတင်းကျပ်ထားပါတယ်။ဒါအပြင်မေလနဲ့ဇွန်လအတွင်းမှာပဲအဲ့ဒီရွှေကုတ်ကိုဒေတာဘက်မှာရောင်းစားခံရတဲ့အင်ဒိုနီးရှားနိုင်ငံသားတွေကိုလည်းမဲဆောက်ဘန်ကောက်ကနေတဆင့်နေရက်ပြန်ပို့တာတွေလည်းလုပ်ခဲ့ပါတယ်ရှင်။
မအေးမှာတင်ပြခဲ့တာပါအခုတော့နိုင်ငံတကာရေးကိစ္စတွေပဲကြည့်ကြရအောင်ပါရုရှားနိုင်ငံတွင်မှာပြီးခဲ့တဲ့သတင်းပတ်ကဖြစ်ပျက်ခဲ့တဲ့ Wagner ကျေးစားတပ်ဖွဲ့ရဲ့မထင်မှတ်တဲ့စန့်ကျင်မှုတွေကြောင့်ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့စစ်ရေးပုံစံများအပြောင်းလဲရှိနိုင်မလား နိုင်ငံ တကာ နဲ့ ဆက်ဆံ ရေး အခင်း ချင်း ရေ ပူး ရ ပြောင်း လဲ နိုင် ခြေ ရှိ မလား အဆ ရှိ တဲ့ မေးခွန်း တွေ ထုတ် လာ ကြ ပါ တယ် American သမ္မတ အင် ဘျူရော က တော့ ပြော ဖို့ သိက် ကို ဆော လွန် ပါ သေး တယ် လို့ တုတ် ပြန် ပြော ဆို လိုက် ပါ တယ် Anita Pavel ရဲ့ သတင်း ပေးပို့ ချက် ကို ကို သိန်း ထိုက် ဦး က ပြော ပြ ပါ လိမ့် မယ် ခင်ဗျာ
ရုရှား စစ်တပ်က တစ်ချောင်း လုံး တိုက် ပေး ခဲ့ တယ် Wagner ခြေစားတဲ့ ခြေ ကယ် Yevgeny Prigozhin ကသူ့တပ်ဖွဲ့တွေနဲ့ Moscow မြို့တော်ကို ခြေတက်လာပြီးကီလိုမီတာ200လောက်အကွာဝေးမှာမှရက်လိုက်တာပါသူ့ကိုဘီလာရုစ်နိုင်ငံကိုသွားဖို့ရုရှားအစိုးရဘက်ကကမ်းလှမ်းတာကိုလက်ခံလိုက်ပါတယ်ဘီလာရုစ်နိုင်ငံကိုသွားဖို့ကမ်းလှမ်းတာကသူ့နဲ့ခြေစားတက်တွေကိုဘေးကိုဖယ်တဲ့သဘောမျိုးအခြေအနေကိုထိန်းသိမ်းလိုက်တာပါဒီကိစ္စနဲ့ပတ်သက်ပြီးဝါရှင်တန်နိုင်ငံရဲ့အတိုင်းအဝိုင်းကြားမှာလည်းမေကိုထုံးမှုတွေရှိလာပါတ
ယ် I think I'd be fibbing to you if I told you that there was some sort of big agenda
ဒီရတဲ့ဘက်ကမှဖြစ်ခဲ့တာတွေရောက်ကြီးမားတဲ့အပြောင်းလဲစီစဉ်နေပေါ်လာနုံနုံပြောမယ်ဆိုရင်ကျွန်တော်ကလိန်ပြောသလိုဖြစ်နေပါလိမ့်မယ်ဘလို့ဆက်ဖြစ်မယ်ဆိုတော့ကျွန်တော်စောင့်ကြည့်ရပါလိမ့်မယ
်ရုရှားမှာဖြစ်ပျက်နေတဲ့ချိန်ဒီသမ္မတဂျိုးဘိုက်ဒန်ကိုပြီးခဲ့တဲ့သတင်းဘက်ကနာယီတိုင်းအစီရင်ခံခဲ့တယ်လို့သူကပြောပါတယ်မနေ့ကတော့သမ္မတဘိုက်ဒန်ကရုရှားချိန်ဒီနဲ့ပတ်သက်လို့
We made clear that we were not involved
ကျွန်တော်တို့ဒီကိစ္စမှာပါဝင်ပတ်သက်မှုမရှိဘူးဆိုတာရှင်းပါတယ်ကျွန်တော်တို့ပတ်သက်စရာလည်းမရှိပါဘူးဒါကရုရှားနိုင်ငံရဲ့စနစ်အတွင်းကအားပြန်မှုတစ်စိတ်တစ်ပိုင်းပ
ါရုရှားသမ္မတဗလာဒီမီယာပူတင်ကတော့မနေ့ကမင်းကွန်းပြောကြားတဲ့အချိန
်တကူဝိစခိုဒါဘရတူဘီစတခတိလီဝရာဂီရစီ
အခုဖြစ်လာတဲ့ကိစ္စကကိုယ်တွေးရင်တားရင်ညီကိုချင်းချင်းလောက်ကြံမှုစူးစမ်းမှုပါရုရှားရဲ့ရန်သူတွေလိုချင်နေတဲ့အတိုင်းကိဖ်မှာရှိတဲ့နာဇီလက်သက်တွေလိုချင်တဲ့အတိုင်းအနောက်နိုင်ငံတွေလိုချင်တဲ့အတိုင်းပြည်တွင်းကတစ်စပောက်တွေလိုချင်တဲ့အတိုင်းလိုက်လုတဲ့လုပ်ရပ
ါလေးလာသုံးသက်သူတွေကတော့သမ္မတပူတင်နဲ့ခြေစားတပ်ဖွဲ့ခေါင်းဆောင်ပရီဂိုရှင်တို့အကြားဆက်ဆံရေးကပြတ်ပြားသွားပြီလို့မြင်ပါတယ်ပူတင်ဟာပရီဂိုရှင်ကိုခွင့်လွှတ်ပါမလားဆိုတာကလည်းမေးခွန်းထုတ်เสียပါပရီဂိုရှင်ရောက်သွားတဲ့ဘီလာရုစ်နိုင်ငံခေါင်းဆောင်အလက်ဇန္ဒရာလူကာရှန်ကိုကလည်းပူတင်ရဲ့လူအဖြစ်တသက်လုံးရပ်တည်ခဲ့သူပါအခုပရီဂိုရှင်ကိုလက်ခံတာကပူတင်ရဲ့သဘောတူညီချက်ပူတင်ခွင့်ပြုလို့လက်ခံလိုက်တာပါဘလိုအာမခံချက်မျိုးပရီဂိုရှင်ကိုပေးသည်ဖြစ်စေတရားဝင်ပေးထားတဲ့ဂရီဆိုပြီးတီမယ်လို့သတ်မှတ်လို့မရတဲ့အကြောင်းလေးလာစမ်းစစ်သူတွေကပြောဆိုကြပါတယ်မော်စကိုမြို့တော်ကိုရောက်ခါနီးနိုင်ပိုင်းအလို့မှာပရီဂိုရှင်ရဲ့တပ်တွေဆက်လက်ချီတက်နေတာကရက်ခဲတာပါမော်စကိုမြို့ကန်တွေကတော့အခြေအနေပေါ်မှာတော်တော်လေးစိုးရိမ်ပြီးစိတ်လှုပ်ရှားခဲ့ကြတယ်လို့ပြောပါတယ်မနေ့ကတော့ဝက်ကနာခြေစားတပ်ဖွဲ့ကြီးကရှစ်ဂန်နီပရီဂိုရှင်ကမော်စကိုမြို့တော်ကိုတင်ကားတွေဆီလွတ်ခဲ့တာကသူတို့ဘက်ကမကျေတပ်မှုကိုပြသတဲ့ဆန္ဒပြမှုသာဖြစ်ပြီးအစိုးရကိုဖြုတ်ချဖို့လုပ်တာမဟုတ်ပါဘူးဆိုပြီးအတန်နဲ့ကြေညာချက်ထုတ်ပြန်သွားကြပါခင်ဗျာ
ကိုသိတိုက်ဦးပြောပြခဲ့တာပါအခုတော့ယူကရိန်းရုရှားကနေအာရှဘက်ကိုလှည့်အောင်ပါဖိလစ်ပိုင်ခေါင်းဆောင်မှုအပေါ်မှာရောဘလို့ယူဆနေကြပါသလဲဖိလစ်ပိုင်သမ္မတဖာဒီနာမာကော့စ်ဂျူနီယာသမ္မတဖြစ်လာတာတနှစ်နီးပါးရှိလာချိန်မှာပဲသူဟာပြည်တွင်းပြည်ပမှာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပြီးသူ့အစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့နိုင်ငံရေးကက်ခတ်တွေကြားမှာလည်းသဘောထားအမြင်အမျိုးမျိုးကွဲပြားနေကြပါတယ် VOA သတင်းတောက် Dave Garnerbaum ရဲ့သတင်းပေးပို့ထားတာကိုအခြေခံပြီးကိုရတိုင်ကပြောပြပေးမှာပါ
ဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာဟာတိုင်းပြည်မှာကုန်စည်နှုန်းတွေကျအောင်လုပ်ပေးမယ်လို့ဂရီပေးပြီးရနောက်မနစ်ကကျောင်းလာ30နှစ်ကသမ္မတဖြစ်လာခဲ့ပါတယ်။ဒါကြောင့်အခုဆိုရင်သူ့ရဲ့သမ္မတတန်းဟာတနည်းနည်းပါးရှိလာခဲ့ဖြစ်ပါတယ်
။ A year into the Marcos presidency I think that we
မာကော့စ်ရဲ့သမ္မတတတန်းတနည်းရှိလာချိန်မှာထူးထူးခြားခြားကြီးမားတဲ့အောင်မြင်မှုတွေရတာမတွေ့ရသေးဘူးလို့ကျွန်တော်ထင်ပါတယ်။အထူးသဖြင့်တာမန်ပြည်သူတွေရဲ့ဘဝတွေမှာပါ
Cliff Aguilera ဟာ WR Numero Research ဆိုတဲ့စစ်တမ်းကောက်ယူမှုအဖွဲ့ကိုဦးဆောင်သူဖြစ်ပါတယ်
။ Although much has been said about bringing down the prices of rice and
other တခြားလေယာဉ်အတွက်ကုန်ပစ္စည်းဈေးတွေကျအောင်လုပ်ပေးမယ်လို့အတော်လေးပြောခဲ့ပေမဲ့အဲ့ဒီကဏ္ဍတွေမှာတည်တာတဲ့တိုးတက်မှုတွေရတာတော့အခုအချိန်ထိကျွန်တော်တို့မတွေ့ရသေးပါဘူး။ဖိလစ်ပိုင်ပြည်သူတွေကိုအစားအစာလုံလုံလောက်လောက်ရရှိဖို့အထူးသဖြင့်စံအလုံးအလောက်ရအောင်လုပ်ဖို့ဆိုတဲ့မျှော်မှန်းချက်နဲ့တိုင်းရင်တော့သူ့အနေနဲ့သိတ်လုံနိုင်တာမရှိသေးပါဘူး
။ဒါမဲ့လည်းလူလူစစ်တမ်းတွေမှာတော့တမန်မာကော့စ်ဂျူနီယာကိုထောက်ခံမှုတွေကအားကောင်းတယ်လို့အဂွယ်လီယပ်စ်ကပြောပါတယ
်။ One explanation for this is that traditionally
ဒါနဲ့ပတ်သက်ပြီးအကြောင်းတစ်ခုကတော့အစဉ်အလာအဖြစ်ဖိလစ်ပိုင်ပြည်သူတွေကသူတို့ရဲ့တမရကိုသမရဖြစ်ပြီးပထမနှစ်မှာတိတ်လုံနိုင်ဖို့မျှော်လင့်မထားကြပါဘူး
နိုင်ငံရေးမူဝါဒနဲ့ကာကွယ်ရေးကိစ္စတွေမှာတော့ဖိလစ်ပိုင်ဟာအမေရိကန်နဲ့တရုတ်နိုင်ငံတို့ရဲ့ပထဝီနိုင်ငံရေးပြိုင်ဆိုင်မှုကြားမှာကြားညက်နေတယ်လို့အကဲခတ်တွေကပြောပါတယ်။အရင်သမားရိုရီဂိုဒူတာတေးလက်ထက်မှာတော့ဖိလစ်ပိုင်ဟာဘက်မပြောင်းငယ်အချိန်အထိအချိန်တော်ကြာတရုတ်နိုင်ငံဘက်ကရပ်တည်ခဲ့တာများပါတယ်။ဒါပေမဲ့လည်းသမားမာကော့စ်ဂျူနီယာလက်ထက်မှာတော့တောင်တရုတ်ပင်လယ်တွင်နေမီပိုင်ဆိုင်မှုအငင်းပွားမှုတွေကြောင့်ဖိလစ်ပိုင်နဲ့တရုတ်နိုင်ငံကြားတင်းမာမှုတွေတိုးလာတဲ့အတွက်ဖိလစ်ပိုင်ဟာအမေရိကန်နဲ့လုံခြုံရေးကိစ္စရပ်တွေကိုပို့ပြီးတော့အားကောင်းအောင်လုပ်လာခဲ့ပါတယ်။
What he wants, you can say, is have the cake.
သူကဘာလို့ကျင်လဲဆိုတော့အမေရိကန်စီကနေလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပိုလိုချင်ပြီးတရုတ်နိုင်ငံစီကရင်းနှီးမြှုပ်နှံမှုတွေနဲ့ကုန်သွယ်မှုဆက်ဆံမှုတွေကိုပိုလိုချင်တယ်လို့ခင်ဗျားပြောလို့ရပါတယ
်။ပြီးခဲ့တဲ့ဧပြီလတုန်းကတော့ဖိလစ်ပိုင်နဲ့အမေရိကန်နှစ်နိုင်ငံနှစ်ပတ်ကြာပူးတွက်စည်းရင်းချက်မှုတွေလုပ်ခဲ့ကြပြီးတော့နောက်ထပ်အမေရိကန်စစ်အခြေစိုက်စခန်းတွေဖွင့်ဖို့ကိုလည်းဖိလစ်ပိုင်ဘက်ကသဘောတူခဲ့ပါတယ်။ဒါပေမဲ့အဲ့ဒီစစ်အခြေစိုက်စခန်းတွေဟာတခြားနိုင်ငံတွေကိုတိုက်ခိုက်တဲ့နေရာမှာစခန်းအဖြစ်အသုံးပြုဖို့ရည်ရွယ်တာမဟုတ်ဘူးလို့ဖိလစ်ပိုင်ဘက်ကပြောပါတယ်။ဖိလစ်ပိုင်နိုင်ငံဟာထိုင်ဝမ်နားမှာရှိတာကြောင့်တကယ်လို့တရုတ်နိုင်ငံကထိုင်ဝမ်ကိုအင်အားသုံးပြီးတော့ပြန်သိမ်းယူခဲ့ရင်စစ်ဖြစ်လာနိုင်တာကြောင့်အခုလိုစိုးရိမ်မှုတွေလည်းတိုးလာနေတာပါ
။ Yeah, when once war happens, you know, all chips are on the table.
စစ်ဖြစ်ပြီးဆိုတာနဲ့အားလုံးပါလာကြမှာဖြစ်ပြီးဘာဖြစ်မလဲဆိုတာဘယ်သူမှမသိနိုင်ပါဘူး။ဂျပန်ပါလာမယ်ဖိလစ်ပိုင်ကလည်းပါလာမယ်ဩစတြေးလျလည်းပါလာမယ်ဒါပေမဲ့ကျွန်တော်ဒီမှာလောက်တာအဲ့ဒါမဟုတ်ပါဘူးကျွန်တော်တို့ကစစ်ကိုဟန်တားဖို့ပါဒီမှာအဓိကအချက်ကခမားသေးချပြင်ဆင်ထားမယ်ဆိုရင်မဟာမိတ်တွေပူးပေါင်းပြီးဟန်တားမယ်စုပေါင်းဟန်တားနိုင်စွမ်းရှိမယ်ဆိုရင်တရုတ်နိုင်ငံအနေနဲ့ထိုင်ဝမ်ကိုကျူးကျော်ဖို့စဉ်းစားမှတော့မဟုတ်ပါဘူ
းဒါပေမဲ့နိုင်ငံရေးကဲခတ်တွေကတော့သမ္မတမာကော့စ်အနေနဲ့ရှေ့လျှောက်ပို့ပြီးတော့ကြီးမားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရဖို့ရှိတယ်လို့ပြောပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံကမာကော့စ်အစိုးရအပေါ်အမြင့်မျိုးမျိုးကိုကိုရီးယားနိုင်ငံကတင်ပြပေးခဲ့တာပါ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းတော်စီစဉ်တွေကိုညနေပိုင်းရေဒီယိုစီစဉ်ပြပြချင်းမှာလည်းဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
Over the past 2.5 years
လူငယ်နဲ့နှစ်နှစ်ခွဲကျော်အတွင်းမှာအမေရိကန်ပြည်တော်စုဟာတိုက်ပီအားကောင်းလာစေဖို့နဲ့ကမ္ဘာတဝန်းကရပ်တည်မှုကိုခိုင်မာစေဖို့ပြည်တွင်းရောပြည်ပမှာပါရွေချက်ရှိရှိနဲ့မဟာဗျူဟာမြောက်ခြေလှမ်းတွေကိုဇက်တိုက်လှုပ်ဆောင်ခဲ့ပါတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ
် That's the backdrop for the relationship between the United States
ဒါကကမ္ဘာပေါ်မှာတည်ရောက်မှုအကျိုးဆက်အရှိဆုံးတွေထဲကတစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့တရုတ်ပြည်သူသမ္မတနိုင်ငံကြားဆက်ဆံရေးအတွက်နောက်ခံကားချက်ပဲဖြစ်ပါတယ်အမေရိကန်နဲ့တရုတ်နိုင်ငံစလုံးကဒီဆက်ဆံရေးကိုတာဝန်သိသိနဲ့စီမံခန့်ခွဲဖို့တာဝန်ရှိပါတယ
် United States will advance a vision for future that we share with
American
people so many
of us နိုင်ငံတွေနဲ့အတူမျှဝေခံစားနိုင်မဲ့အနာဂတ်အတွက်မျှော်မှန်းချက်တစ်ခုကိုမြင့်တင်ကကမ္ဘာတဝန်းငြိမ်းချမ်းရေးနဲ့လုံခြုံရေးကိုနှစ်များစွာကာကွယ်ဆောင်ရှောက်ပေးနိုင်စွမ်းနဲ့ဥပဒေသားစည်းမျဉ်းတွေကိုအခြေခံတဲ့အစီအစဉ်ကိုစွဲကင်ထားတဲ့နိုင်ငံတွေပုံပေါ်ကောင်းမွန်အောင်မွမ်းမံပြင်ဆင်နေတဲ့နိုင်ငံတွေနဲ့ဖွဲ့စည်းထားတဲ့လွတ်လပ်ပွင့်လင်းပြီးတည်ငြိမ်သားရဝါပြောတဲ့ကမ္ဘာတစ်ခုတည်ဆောက်ဖို့ရည်မှန်းလှုပ်ဆောင်ပွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။ဆင်းရဲဆုတွေဆိုင်ရာသင်္ခေါ်မှုတွေကိုပုံပေါ်အားကောင်းအောင်လုပ်ဖို့ဘောရကွဲလဲနေတဲ့နယ်ပယ်တွေမှာကျွန်တော်တို့ရဲ့ရည်တည်ချက်နဲ့ရွယ်ချက်တွေကိုရှင်းလင်းဖို့နဲ့လောက်တူတွဲလုံနိုင်မဲ့အကျိုးစီးပွားချင်းထပ်တူကြတဲ့နိုင်ငံဖြတ်ကျော်စိန်ခေါ်မှုတွေရှိတဲ့နယ်ပယ်တွေကိုစူးစမ်းဖော်ထုတ်နိုင်မှုကျွန်တော်ဘေကျင်းကိုလာခဲ့ပါတယ်အခြေခံအဆင့်ရင်တိုက်ရိုက်ထိတွေ့ဆက်ဆံမှုနဲ့ရေရှည်တည်တဲ့နဲ့ဆက်သွယ်မှုတိစောက်ချင်းဖြစ်တာကျွန်တော်တို့ကြားကကွဲပြားနေမှုတွေကိုတာဝန်သိစွာစီမံခန့်ခွဲနိုင်မှာဖြစ်ပြီးပြိုင်ဆိုင်မှုကနေပြည်ပခမဖြစ်စေရေးအကောင်းဆုံးနည်းလမ်းဖြစ်ပါတယ်
We both agree on the need to stabilize our relationship.
လူ့ဖို့လိုအပ်တာကိုနိုင်ငံစလုံးကသဘောတူကြပါတယ်။ရှေ့ဆက်ရမယ့်လမ်းကိုရှာဖို့ကနိုင်ငံစလုံးရဲ့တာဝန်ဖြစ်ပြီးဒါဟာကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားဖြစ်တယ်လို့ကမ္ဘာကြီးတစ်ခုလုံးရဲ့အကျိုးစီးပွားလည်းဖြစ်ပါတယ
်။ American ဆိုရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ။
ဗီအိုရဲ့မနက်ပိုင်းအစီအစဉ်တွေကိုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုလိုထုတ်လွှင့်တဲ့အချိန်နဲ့တပြေးညီဗီအိုရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလိုဗီအိုရဲ့ YouTube နဲ့ Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘေးရဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်နဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ။
မင်္ဂလာမနက်ခင်းပါခင်ဗျာ VOA မြန်မာပိုင်းစီစဉ်ရဲ့2023ခုနှစ်ဇွန်လ28ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးမြေကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရေးသတင်းဆောင်ပါ Social Media ပေါ်မှာလူချိများတဲ့တမတ်သတင်းတိုလေးတွေနဲ့ကမ္ဘာတလောခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်မြေကြီးဩဇာနဲ့အရင်ဆုံးစကြအောင်ပါဆရာနာသိမ်းပြီးတဲ့နောက်တောင်ထူလယ်သမားတမကတွေလည်းတရားဝင်လှုပ်ရှားခွင့်တွေမရကြတော့ပါဘူး။ဒါပေမဲ့တမကတွေအချင်းချင်းကြားမှာဆက်တွေဆောင်ရွက်ကြတာတွေရှိကြပေမဲ့တောင်ထူလယ်သမားအရေးကိုတီးတတ်မဲ့လှုပ်ဆောင်ကြမလား။လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုပါတွဲဖက်လှုပ်ဆောင်မလားဆိုတဲ့အမြင်တွေကတော့ကွဲပြားနေကြပါတယ်။ဒီလိုအမြင်မတူကြတာတွေကို VOA အဖွဲ့သားကိုခမောင်စိုးမင်းကအခုလိုမေးမြန်းတင်ပြထားပါတယ်။
နာသိမ့်ပြီးနောက်ပိုင်းလွတ်လပ်တဲ့တောင်သူလယ်သမားသမဂ္ဂတွေဟာတရားဝင်လှုပ်ရှားခွင့်တွေဘာမှမရတော့တယ်လို့အဖွဲ့အစည်းစုစည်းရည်တည်ဖို့တောင်မှမလွယ်တော့ပါဘူးအဲ့ဒီအတွက်တချို့အဖွဲ့အစည်းတွေကလည်းလက်နက်ကင်တန်းရင်သားအဖွဲ့တွေစိုးမိုးမှုရှိတဲ့ဒေသတွေကိုပြောင်းရွှေ့ပြီးတော့တောင်သူလယ်သမားအရေးကိုဆက်လက်လှုပ်ဆောင်နေကြတယ်လို့တချို့ကလည်းမိမိရှိတဲ့နေရာမှာပဲရည်တည်ပြီးအခြေအနေကိုကြည့်ကလျို့ဝှက်ပြီးတိုးတိုးသိသိလှုပ်ဆောင်နေကြတာတွေလည်းရှိပါတယ်ဘယ်လိုပဲဖြစ်ဖြစ်တောင်သူလယ်သမားသမဂ္ဂတွေလွတ်လပ်စွာပေါ်ထွန်းရေးအတွက်ကဒီမိုကရေစီနိုင်ငံရေးအခြေအနေကောင်းတွေလိုအပ်တယ်လို့ FTUB ကမြန်မာနိုင်ငံအလို့သမားများသမဂ္ဂအဖွဲ့ချုပ်မှာတောင်သူလယ်သမားအရေးလှုံ့ဆော်ခဲ့မှုတဲ့ဒေါက်တာဇော်ဝင်းအောင်ကပြောပါတယ
်ဟိုလယ်သမားသမဂ္ဂတွေပေါ့နော်တောင်သူလယ်သမားတွေအလို့သမားတွေသူတို့ရဲ့သမဂ္ဂတွေအသင်းအဖွဲ့တွေတည်ရှိမှုကတော့ဒီလယ်သမားတွေအလို့သမားတွေရဲ့အကျိုးစီးပွားအတွက်အရေးကြီးပါတယ်ဒါကတော့ညင်းလို့မရတဲ့အချက်ပေါ့နော်ဒီနေ့ခေတ်ဒီနေ့အချိန်ကတော့ခက်ခဲတွေအများကြီးရှိမှာပဲအဲဒီအလုသမားလယ်သမားတမကတွေရဲ့အာဒီစံနှုန်းပေါ့ပြောလေးဆိုလေးရှိတယ်စံနှုန်းတစ်ခုကတော့လွတ်လပ်တဲ့အလုသမားတမကလယ်သမားတမကဆိုတာသူတို့ကိုယ်တိုင်ဖွဲ့စည်းပြီးသူတို့ကိုယ်တိုင်ဒီမိုကရေစီနီးကြရွေးကောက်ထားတဲ့ရွေးကောက်တင်မြှောက်ထားတဲ့အဖွဲ့အစည်းတွေပေါ့နော်ဒီလိုအဖွဲ့အစည်းတွေလွတ်လပ်လပ်လပ်လှုပ်ရှားနိုင်ဖို့အတွက်ကတော့ဒီမိုကရေစီရှိဖို့လိုအပ်ပါတယ်
တောင်သူလယ်သမားတမကတွေအနေနဲ့လက်ရှိအခြေအနေတွေအရမတူညီကြတဲ့အနေအထားမှာရပ်တည်လှုပ်ဆောင်နေကြရတယ်လို့တောင်သူလယ်သမားအရေးတက်တက်ကိုပဲဆောင်ရွက်ရမယ်ဆိုတာနဲ့နိုင်ငံရေးကိုပါပူးတွဲဆောင်ရွက်ရမယ်ဆိုတဲ့အမြင်ကွဲပြားမှုတွေလည်းရှိနေကြပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံတောင်သူလယ်သမားများတမက MFU ရဲ့ဥက္ကဋ္ဌလည်းဖြစ်ပြီးခဲ့တဲ့ရွေးကောက်ပွဲမှာပြည်သူ့ပါတီအနေနဲ့ကော်မူးမြို့နယ်မဲဆန္ဒနယ်ကနေတိုင်းဒေသကြီးလွတ်တော်မှာဝင်ရောက်ရှင်ပြိုင်ခဲ့တဲ့မတ်စုစုနွေကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။အစိုးရအဆက်ဆက်ကကျွန်တော်လယ်သမားတစ်ခုတည်းကိုပဲကန့်သတ်ပြီးတော့ဒီတစ်ခုတည်းကိုပဲလုပ်ကျွန်တော်ဆောင်ဝင်မပါနဲ့ကိုယ်လုပ်ပဲကိုလုပ်ဆိုတဲ့ပုံစံမျိုးတွေကျမတို့ကိုပြောတာရရှိတယ်။လေသမားအရေးတစ်ခုတည်းကိုပဲလုပ်တာဆိုတော့နိုင်ငံရေးနာမှာမတက်တက်ကဘူးဆိုရင်မဟုတ်ပါဘူး။ဒီတောင်လေသမားတွေကျင်းနဲ့နေပြည်သူလူတွေရဲ့စီးပွားရေးကျန်းမာရေးလူမှုရေးအကျက်တဲ့အားလုံးဟာနိုင်ငံရေးပါပဲ။ကျမတို့ကနိုင်ငံရေးဆိုတာမျိုးကျမတို့မပတ်သက်လို့မရပါဘူး။နိုင်ငံရေးကိုကျမတို့ပတ်ကိုပတ်သက်ကမှာပါ။အဲ့တော့ဒီလေသမားအလုပ်ဟာနိုင်ငံရေးနဲ့မပတ်သက်ကဘူးဆိုတာမျိုးကတော့အထက်ပဲမရှိပါဘူး
။တပြိုင်တည်းမှာပဲနိုင်ငံရေးကိစ္စတွေကိုပါဝင်လှုပ်ဆောင်တာဟာတောင်သူလယ်သမားအရေးဆောင်ရွက်ရာမှာအားနည်းလာနိုင်တယ်ဆိုတဲ့အမြင်တွေကလည်းပေါ်ထွက်လာပါတယ်။သို့တော်လည်းတစ်ဖက်ကလည်းနိုင်ငံရေးသမားတွေကိုယ်တိုင်ကတောင်သူလယ်သမားတမကအတော်များများကိုဖွဲ့စည်းရာမှာပါဝင်ပတ်သက်နေကြတဲ့အတွက်ကြောင့်နိုင်ငံရေးကိစ္စတွေကရောထွေးနေတာဖြစ်တယ်လို့လည်းဆိုကြပါတယ်။အဲ့ဒီလိုအခြေအနေနဲ့ပတ်သက်ပြီးမကွေးတိုင်းအခြေစိုက်တောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ်။
မြန်မာနိုင်ငံမှာတောင်သူလယ်သမားအဖွဲ့အစည်းတွေကိုပူးစည်းဥဆောင်လုပ်ပြီးကမှဖွဲ့ပေးရတယ်နိုင်ငံရေးသမားတွေအားလည်းဖွဲ့ပေးတဲ့အခါကျတော့ဒီတောင်သူလယ်သမားအဖွဲ့အစည်းတောင်သူလယ်သမားတမကပြောလို့များများကနိုင်ငံရေးတိုက်ပွဲတွေကြားထဲမှာပဲပျော်ဝင်ခဲ့ကြရတယ်တကယ်တောင်သူအရေးကိုဟုတ်တိပတ်တိလောက်ခဲ့တာတိတ်မရှိဘူးကျွန်တော်အဲ့လိုပဲသုံးသပ်တယ် တကြွတဲ့တောင်သူတွေကိုကြည့်လိုက်မှဆိုရင်လေမြေသိမ်းခံရတဲ့တောင်သူတွေကဒီမြေပြန်ရအောင်စာတင်းလို့မရရင်တပိတ်တိုက်ပွဲတွေနဲ့သွားမယ် signature campaign နဲ့ poster campaign နဲ့သွားမယ်ဆိုအစရှိတဲ့ပြင်ပေါ့အဲ့ဒီအပေါ်မှာနိုင်ငံရေးတိုက်ပွဲတွေပုံမှာပဲရောက်သွားကြတယ်တောင်သူတွေလက်ငင်းခံစားနေရတဲ့စိုက်ပျိုးရေးနည်းပညာမပြည့်စုံတာတွေမြေစီဩဇာခန့်ချောက်တာတွေကိုမြေပြန်ရမယ့်နည်းပညာတွေမတက်တာတွေသူတို့ရဲ့ထွက်လာတဲ့သိဉာဏ်တွေကိုဈေးကွက်လျှောက်ပွေးတွေသူတို့အားမစိုက်နေတာတွေလမ်းကြောင်းတွေလွဲကုန်တယ်လို့သုံးသပ်ပါတယ်သူတို့ဒီလိုလို့လို့အဲ့ဒီဘက်ကိုရောက်သွားလို့ကျွန်တော်အပြစ်ပြောတာမဟုတ်ပါဘူးတကယ်တောင်သူဘဝကိုတိုးတက်စေချင်တယ်ဆိုရင်တော့နိုင်ငံရေးနဲ့ကင်းနေစမြာကင်းပြီကမှသူတို့လက်ငင်းဒိုးအပ်နေတဲ့လိုအပ်ချက်တွေကိုလိုက်ပြီးဖြည့်ဆည်းဖို့လိုတာပေါ့ဗျာ
တောင်သူလယ်သမားတမတ်ကားတွေကိုနိုင်ငံရေးသမားတွေကဥဆောင်ဖွဲ့စည်းကြတာရှိတယ်လို့တစ်ဖက်မှာလည်းဆန်းစပါးအပါအဝင်စိုက်ပျိုးရေးထွက်ကုန်လုပ်ငန်းရှင်ခရိုနီတွေကဥဆောင်ဖွဲ့စည်းထားတဲ့တောင်သူလယ်သမားတမတ်ကဒါမှမဟုတ်တောင်သူလယ်သမားအဖွဲ့အစည်းတွေလည်းရှိကြပါတယ်ခရိုနီတွေအကြိုက်ဖွဲ့စည်းပေးထားတဲ့တောင်သူလယ်သမားအဖွဲ့အစည်းတွေကတော့ခရိုနီတွေရဲ့ဈေးကွက်ထိန်းချုပ်ရေးကိုအထောက်အကူပြုပေးရပါတယ်ဒါနဲ့ပတ်သက်ပြီးအရင်မကွေးတိုင်းမှာအခြေစိုက်ပြီးတောင်သူလယ်သမားအရေးဆောင်ရွက်နေရကနေစစ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့ကရင်ပြည်နယ်ကတိုင်းရင်းသားလက်နက်ကိုင်တွေထိန်းချုပ်ရာနေရာမှာပြောင်းရွှေ့သွားတဲ့ကျေးလက်မြေအဖွဲ့ရဲ့ခေါင်းဆောင်တူဦးဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ်
တောင်သူလယ်သမားနဲ့ကျွန်တော်တို့ဒီနိုင်ငံအရေးဆိုတာလုံးဝခွဲခြားလို့မရပါဘူးဒီပဲတောင်သူလယ်သမားဆိုတာကလည်းနိုင်ငံအရေးထဲမှာထဲထဲဝင်ဝင်ပါဝင်သင့်တယ်လို့ထင်ပါတယ်တောင်သူလယ်သမားအရေးကိုတောင်သူအတွက်တည်တံ့လှုပ်တဲ့လူတွေကိုကျွန်တော်အားမပေးဘူးဒါတပ်မကတိုင်းတော့ဆိုလိုတာတော့မဟုတ်ဘူးပေါ့နော်တောင်သူလယ်သမားဟာတောင်သူလယ်သမားအရေးကိုတည်တံ့မယ်လှုပ်မယ်ဆိုတဲ့လူတွေကတော့ဒီတောင်သူလယ်သမားတပ်မကလို့ဖွဲ့ပြီးတော့သူတို့ကပါလှုပ်လဲဒီဈေးကွက်ကအစားသူတို့ကထိမ့်ချုပ်ကစားဖို့အတွက်ကိုသူတို့ကတက်မကတီးတန့်ဖွဲ့ထားတဲ့စက်မကကြီးလည်းရှိပါရဲ့ပေါ့နော်ဒီလိုဟာတွေကြတော့တောင်သူအကျိုးကိုပြည်သူလူထုအကျိုးကိုသူတို့ဟာအကျိုးရှိရှိထမ်းရွက်တည်ပိုးခြင်းလို့ပြည်သူတွေကိုကူညီခြင်းလို့မဟုတ်ပဲနဲ့အလိုကျတက်မကကြီးလည်းရှိပါရဲ့ဗ
ျဒါပေမဲ့လည်းတောင်သူလယ်သမားတက်မကတွေအနေနဲ့တောင်သူလယ်သမားအရေးတစ်ခုတည်းကိုသာလှုပ်ရင်အစိုးရဘက်နဲ့ဆက်သွယ်တဲ့အခါမှာလည်းပိုမိုလေးစားမှုတွေရနိုင်တယ်ဆိုတဲ့အမြင်တွေလည်းရှိကြပါတယ်အဲ့ဒီလိုလှုပ်လိုက်တဲ့အတွက်တောင်သူလယ်သမားတွေနဲ့အစိုးရကြီးမှဘောင်းကူးဆက်ဆက်မှုပေးနိုင်ရာရောက်ပြီးနိုင်ငံရေးတွေပါလာရင်နိုင်ငံရေးပါတီတွေအလိုကျဖြစ်သွားနိုင်တယ်လို့လည်းယူဆနေတဲ့သမဂ္ဂခေါင်းဆောင်တွေလည်းရှိပါတယ်။ဒါနဲ့ပတ်သက်ပြီးမကွေးတိုင်းရောဒေသကတောင်သူလယ်သမားသမဂ္ဂခေါင်းဆောင်တူဦးကအခုလိုပြောပါတယ်
ကျွန်တော်တို့တောင်သူလယ်သမားသမဂ္ဂဆိုတာကတောင်သူလယ်သမားခန့်ခန့်တာကိုအဓိကဦးစားပေးတင်တယ်နိုင်ငံရေးလိုဘာလို့မှဝင်ရောက်ဆက်ပဲကျွန်တော်တောင်သူလယ်သမားကရည်ရှိရက်တည်နိုင်မဲ့အနေအထားမရှိဘူးလားတောင်သူလယ်သမားသမဂ္ဂဆိုတာတောင်သူလယ်သမားအရေးကိုပဲကျွန်တော်တို့သိတဲ့တော့မှရက်တည်ပြီးပြီးတော့ပဲနေတင်နေဆရာတောင်သူလယ်သမားအရေးမဟုတ်ဖက်နဲ့တခြားခန့်ခန့်တာတွေမှာတအားဝင်ရောက်ဟိုပါနေမယ်ဆိုလို့ရှိရင်ဟိုဖြူစည်းစမ်းရှင်းတဲ့ရည်ရွယ်ချက်လေးရတယ်နောက်ကြတော့တောင်သူတွေရဲ့ယုံကြည်ရမရမဲ့လဲကျွန်တော်တို့ကဖြည်းဖြည်းနဲ့အားနေသွားတာပါဗျာနေရာတကာဝင်ပါလာတော့အစိုးရဖွဲ့စည်းရတယ်ယုံကြည်မှုတွေလည်းပျောက်လာတယ်အဲ့တော့ဘာမှလိုအပ်ကိုင်းတာအဆင်မပြေဘူးဒီကနေ့တော့ခုရဲဟိုဇောင်းမပေးဘူးဆိုလို့မှနေရာတကာပါနေမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီအသင်းဖွဲ့ကတော့ဖြည်းဖြည်းနဲ့ကျွန်တော်တို့ဟိုပျောက်ကြပါ
လက်ရှိစစ်ကောင်စီအုပ်ချုပ်နေစဉ်မှာတော့တောင်သူလယ်သမားတမကတွေနဲ့ပတ်သက်ပြီးတစုံတရာပြောဆိုတာမရှိပေမဲ့လည်းတရားဝင်လှုပ်ရှားမှုအားလုံးကိုတော့လုံးလို့မရကြတော့ပါဘူးအရင်စစ်အစိုးရတွေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်တွေမှာလည်းအသင်းအပင်ဖွဲ့စည်းနိုင်မှုဆိုတဲ့ခေါင်းစဉ်အောက်ကပဲဖွဲ့စည်းခွင့်ပြုထားပါတယ်ဒါပေမဲ့လည်းတမကဆိုတဲ့အတုံးနှုံးကိုတော့စာအဖြစ်ခွင့်ပြုပေးခြင်းမရှိပါဘူးအဲ့ဒီလိုအနေအထားတွေကြောင့်သမဂ္ဂဆိုပြီးမိမိဘာသာပြန်လဲခေါ်ဆိုပြန်လဲသတ်မှတ်ကြတာဖြစ်ပါတယ်။ဒါအပြင်1962ခုနှစ်မတ်လ2ရက်ဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းခဲ့တဲ့နေ့ကိုအစွဲပြုသတ်မှတ်တဲ့တောင်သူလယ်သမားနေ့ကိုလည်းတောင်သူလယ်သမားသမဂ္ဂတော်တော်များများကပြီးခဲ့တဲ့စစ်အာဏာသိမ်းတဲ့အချိန်အထိအသိအမှတ်ပြုပြီးတောင်သူလယ်သမားနီနော့ဖလေဘွဲတွေပြုလုပ်ကြတာလည်းရှိပါတယ်။ဒါကိုတောင်သူလယ်သမားသမဂ္ဂတချို့ကဆရာဆန်တောင်သူလယ်သမားတပုံထားတဲ့နေ့အပါအဝင်ထူးခြားတဲ့နေ့တွေတဲကမှတောင်သူလယ်သမားနေ့အဖြစ်ပြန်လည်သတ်မှတ်ကြဖို့ဆွေးနွေးစဉ်းစားနေကြခြင်းမှာစစ်အာဏာသိမ်းမှုကြောင့်အဲ့ဒီအစီအစဉ်တွေပြတ်ကုန်ခဲ့ကြရပါတယ်ခင်ဗျာ
ကိုခမောင်းစိုးမင်းရဲ့မြေကြီးဩဇာအစီအစဉ်ဖြစ်ပါတယ်အခုတော့အမေရိကန်နိုင်ငံရဲ့အလှည့်ကိုရောက်လို့လာပါပြီရုရှားသမ္မတဗလာဒီမာပူတင်နဲ့သူ့ရဲ့လက်တွဲဘက်ဗက်ဂ်နာကျေးဇာတက်ခေါင်းဆောင်တို့ကြားပဋိပက္ခတွေဖြစ်နေချိန်မှာအမေရိကန်ပြည်ထောင်စုကတော့ယူကရိန်းကိုဆက်လက်ကူညီသွားဖို့အာရုံစိုက်လှုပ်ဆောင်နေပါတယ်။ ရုရှားအတွင်းပိုင်းပဋိပက္ခဟာယူကရိန်းစစ်အပေါ်ဘလို့တည်ရောက်မှုရှိမလဲဆိုတာနဲ့ပတ်သက်ပြီး VOA သတင်းတောက် Veronica Balderas Ecclesias Pepo ရဲ့သတင်းကိုကိုအောင်အောင်ကပြောပြပေးမှာပါ
ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းကျူးကျော်စစ်မှာရုရှားဘက်ကအားဖြစ်ပါဝင်တိုက်ခိုက်တဲ့ Wagner ခြေစားတပ်ဟာသူတို့ရဲ့မကြေနပ်ချက်တွေကိုထုတ်ဖော်ဖို့မော်စကိုထိခြေတက်နေပြီဆိုတဲ့သတင်းကတော့ပြီးခဲ့တဲ့သတင်းပတ်ကုံမှာအများစိတ်ဝင်စားခဲ့တဲ့အကြောင်းအရာပါ Wagner တပ်ဖွဲ့ဝင်တွေကိုရုရှားတပ်ကပြစ်ခတ်တိုက်ခိုက်တာကြောင့်သူ့လူအများပြားတီကုံနာနဲ့ပတ်သက်လို့ရုရှားစစ်တပ်အကြီးအကဲနဲ့ကာကွယ်ရေးဝန်ကြီးကိုသူ့လက်အဖို့ Wagner တပ်ဖွဲ့အကြီးအကဲ Yevgeny Prigozhin ကတောင်းဆိုခဲ့တာပါ ဒါပေမဲ့လည်းရုရှားနဲ့ရင်းနှီးတဲ့မဟာမိတ် Belarus နိုင်ငံရဲ့ဂျားဝင်ဖြန့်ပြေးမှုနဲ့ Wagner တပ်တွေဟာမော်စကိုကိုဆက်ပြီးတော့ခြေတက်မဲ့အစီအစဉ်ကိုရပ်ဆိုင်းလိုက်ပါတယ်ဒီလိုအခြေအနေတွေကို American ကနီးကပ်စောင့်ကြည့်နေတာပါ
the notion that this war this aggression by Russia
Ukraine damamo ni do a Russia တွေစီးရဲချင်းချောက်မှုတရားအဖြစ်မှားယွင်းစွာတင်ပြယူဆပြီးစစ်ကိုစခဲ့တာပေါ့အခုတော့ပြဿနာတွေပိုကြီးထွားလာပါပြီဘာကြောင့်ဂုလိုတွေဖြစ်လာသလဲဆိုတာကိုတော့အခုချိန်မှာကျွန်တော်တို့မသိသေးပါဘူ
း Ukraine တပ်ကိုကူညီထောက်ပံ့ပေးဖို့ကတော့ American ရဲ့ဦးစားပေးလုပ်ငန်းစဉ်တစ်ရပ်ပါ
to the extent that the Russians are distracted
Russia မှာမတည်မငြိမ်ဖြစ်လာပြီးထိမ့်သိမ်းရခဲ့တဲ့အနေအထားမျိုးရောက်နေရင်ယူကရိန်းကိုတိုက်ခိုက်ရတာပိုခက်လာမှာပါအဓိကအင်အားကြီးနိုင်ငံတွေဖြစ်တဲ့ရုရှားမှာအခုလိုပြည်ပခါတွေဖြစ်လာတာမျိုးကစိုးရင်စရာကောင်းပါလေ
Wagner တပ်တွေကိုရုရှားကစစ်လက်နက်တွေအလုံးလောက်ထောက်ပံ့မပေးတာကိုလည်း Wagner ခေါင်းဆောင် Prigozhin ကမကျေနပ်နေတာအတော်ကြာပါပြီအခုတော့သူ့ဘော်အေးမယူဘူးသဘောတူခဲ့သလို Putin ဟာသူ့သိက္ခာပြန်အဖက်ဆယ်ဖို့အတက်နိုင်ဆုံးဆောင်ရွက်ခဲ့တယ်လို့ကာကွယ်ရေးဆိုင်ရာကြွမ်းကျင်သူတွေကသုံးသပ်ပါတယ်
It didn't come to a big bloodshed.
တွေးချောင်းစီးတဲ့အခြေအနေမရောက်ခဲ့ပါဘူး။အခြေအနေတွေထိမှုမလုပ်ရမယ်ဆိုတာကိုပူတင်ကောင်းကောင်းသိပါတယ်
။ပူတင်ရဲ့သဘောတူညီချက်အရ Wagner ခေါင်းဆောင်ဟာ Belarus မှာရောက်နေပါပြီ။ဒါပေမဲ့လည်း Ukraine စစ်ပွဲမှာသူဟာအခေယာကျတဲ့နေရာမှာပါဝင်နိုင်စေပဲလို့အကဲခတ်တွေကထောက်ပြပါရတယ်
။ If he has gone to Belarus
အကူရတဲ့တပ်ဖွဲ့တွေနဲ့အတူသူဟာ Belarus မှာရောက်နေရင် Kiev နာက Ukraine စစ်မျက်နှာတွေအတွက်သူဟာချင်းချောက်မှုတစ်ရက်ဖြစ်နေမှာပါ။
ဒါလို့အချိန်မျိုးမှာဆိုရင်ယူကရိန်းတပ်တွေအနေနဲ့ပိုဂယူဆိုင်ဖို့လိုကြောင်းလဲသူကသတိပေးပါတယ်ခင်ဗျာ
ရုရှားပုံကမှုကြီးရဲ့အကြောင်းကိုကိုအောင်အောင်ကတင်ပြသွားခဲ့တာပါအခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေတွေ့ဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းတွေကိုပြောပြချင်ပါတယ်အိန္ဒိယနိုင်ငံကဘာယာနဒီမြို့မှာတင်မင်းကိုစောင့်မျှော်နေကြသူတွေနေထိုင်နေကြပါတယ်။ထိုင်းမှာတော့ရှားပါလင်းတမျိုးကိုစနစ်ကျမွေးမြူထားတာပါ။ဒီလိုဆိုဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့တမနစ်သတင်းတိုလေးတွေကိုမအေးတန်နာကျော်ကစူးစီးတင်ဆက်ထားပါတယ
်။ဘာယာနဒီမြို့မှာတင်မဲရက်ကိုအသိမြင်စောင့်မျှော်နေတဲ့အဖိုးအိုမိုယာလီမိုဟန်ဆက်စထရီဖြစ်ပါတယ်။ဒီမြို့မှာခေါင်းချကြင်လို့တက်တောင့်တက်တာနေနိုင်တဲ့ဟိုက်ဒရာဘတ်မြို့ကနေပြောလာခဲ့တာပါ။သူနဲ့ဇနီးဖြစ်သူကမွေးဖွားမှုနဲ့တေးချင်းတရားတန်တရားဆက်ဝိုင်းကလွတ်ချင်လို့ဥစ္စာပစ္စည်းအစောက်ရောင်တွေဆွန့်လာခဲ့တယ်လို့ဆိုပါရယ်။အိန္ဒိယနိုင်ငံကင်းဂါမြင်းတစ်ဖူးကဘာယာနတိမြို့မှာကသူတို့လိုပဲအစောက်ရောင်တွေမပါလာရောက်နေထိုင်နေကြတဲ့တက်ကြီးရွယ်ဝေးရှိပါရယ်။သူတို့ကဇာတိကိုရထားတဲ့ဒုက္ခဆင်းရဲတွေကနေကင်းဝေးခြင်းစားပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြဖို့ရည်ရွယ်ပြီးဘာယာနတိမြို့မှာရှိတဲ့ဘောဝရိတ်တာမှာလာပြီးတရားကျင့်ကြံနေထိုင်တာပါ။အဲ့ဒီမှာဘာအဆောင်ရောင်မှမရှိ၊စားရေးတောင်ရေးဆေးဝါးအစအစကိုထူကိုထအလုပ်ရတာဖြစ်ပြီးတော့သူတို့ဒီမှာခေါင်းချနိုင်ဖို့စိတ်ကူးထားပါရယ်။ဟိန္ဒူဘာသာဝင်တွေကဘာယာနတိမြို့မှာလာပြီးခေါင်းချနိုင်တာမဟုတ်ရင်တော့မှမိသူကြုံနိုင်ရင်နိဗ္ဗာန်နဲ့တလန်းပုံနေတယ်လို့အယူရှိတာကြောင့်ဘာယာနတိမြို့ကင်းကမြင့်တဲ့ဖူးမနိကာနေကမြစ်စိတ်မှာမိတော်မငိမ့်ဇက်တိုက်အလုပ်များနေတဲ့လေဟာပြင်းမီးတကြိုတဲ့နေရာရှိပါတယ်ပီရူးနိုင်ငံကရှေးဟောင်းသုတေသီတွေတက်တန်း1100နဲ့1200ကျားရှိမယ်လို့ခန့်မှန်းရတယ်ကလေးရုပ်အလောင်းတလောင်းကိုအခုခေတ်လီမာမြို့တော်တည်ရှိတဲ့နေရာမြို့ပြင်ရှေးဟောင်းသုတေသနလောက်ကွက်မှာတွေ့ရှိခဲ့ရပါတယ်အခုတွေ့တဲ့ရုပ်အလောင်းမှာအသားတွေစပင်တွေမပေါ်မပယ်ရှိနေသေးတာပါရှိရှိခံအောင်ဆေးစင်ထားတဲ့မမ်မီရုပ်အလောင်းက ချီကောင်ဝင်းကားသာကလေးရုပ်လောင်းဖြစ်ပါတယ်။ဒီရုပ်လောင်းကိုလီမာမျိုးတော်ပြင်တာကကဟာမာကီယာရှေးဟောင်းသူတေသနာလောက်ွက်မှာထပ်တွေ့ရဖြစ်ပြီးတော့ပထမဆုံးတွေ့ထားတဲ့ရုပ်လောင်းနဲ့656ပြည်အကွာမှာတွေ့ရဖြစ်ပါတယ်။အင်္ဂါခေတ်မတိုင်ခင်အချိန်ကရုပ်ကျွင်းနေပစ္စည်းတွေတူးဖော်ရရှိနေတာမှာအခုနောက်ဆုံးဒီရုပ်လောင်းတွေ့တာဖြစ်ပြီးတော့အဲ့ဒီနေရာမှာပဲဇန်နဝါရီလတော့ကလေး၈ဦးလူကြီး၁၂ဦးရဲ့ရုပ်လောင်းတွေတွေ့ရှိခဲ့ရပါတယ်။သူတို့တွေအားလုံးရစ်ပူဇော်ပွဲမှာတက်ခံကြရတာဖြစ်မယ်လို့ရှေးဟောင်းသူတေသီတွေကောက်ချက်ဆွဲထားပါတယ်။အစ်ဂျလီနိုင်ငံဆစ်စလီကျွန်းအရှိချမ်းကမ်းလွန်ပင်လယ်ပြင်မှာဂါဒီယာဒီဖီနာဇာအထူးရဲတပ်ဖွဲ့ကကောက်ကင်းတုံအများပြားပင်လယ်ပြင်မှာမျောနေတာကိုတော့အေပီလာလေကသိသိရမိခဲ့တာပါကောက်ကင်းအထုပ်ပေါင်း1600ကိုအထုပ်ကြီးတွေပြန်ထုတ်ထားတာဖြစ်ပါတယ်ဆစ်စလီကျွန်းအရှိချမ်းကမ်းလွန်ပင်လယ်ပြင်မှာဖြစ်ပြီးတော့စံချိန်တင်များပြားတဲ့ပမာဏဖြစ်တာပါအထုပ်ပေါင်း80နဲ့စုစုပေါင်း4ချိန်2တန်ကာလာပေါင်ဈေးနဲ့ဆိုရင်တော့ဒေါ်လာတန်430ကျော်ပါတယ်ကောက်ကင်းတွေကိုရေလုံးအောင်တေချာထုတ်ဖိုးထားပြီးတော့အထုပ်တွေတစုတစည်းတည်းဖြစ်နေအောင်လို့ငါးဖန်းပိုက်ခွန်နဲ့ချီထားပါတယ်။ဒီပစ္စည်းတွေဘယ်ကိုရောက်သွားလဲဆိုတာကိုသိနိုင်ဖို့လဲရောင်ပြန်အချက်ပေးကိရိယာကိုတက်ဆင်ပေးထားတာပါ။ဒီအထုပ်တွေကိုတင်မော့ဘော်ကပြစ်ချသွားတယ်လို့ရဲကယူဆပြီးတော့ပြီးမှလာကောက်မဲ့ပုံရရင်လို့အထူးရဲတပ်ဖွဲ့ကပြောပါတယ်။ရဲကအနီနာကာတာနီယာစိတ်ကန်ကဆက်လီတွေကိုတွားပြီးဆုံးဆန်းခဲ့ပါတယ်။ကျူရအမွေရည်နဲ့ပန်းအောင်လဒါလေးကရှားပါးခေါင်းနေလဒါဖြစ်ပြီးတော့ထိုင်းနိုင်ငံမှာမလကမှာဥကပေါက်တာပါဒီခေါင်းနေလဒါကအာရှဒေသမှာပေါက်ဖွားတဲ့ပထမဆုံးလဒါဖြစ်ပြီးဒီလိုသားဖောက်နိုင်တာကမ္ဘာမှာနှစ်ကောင်ပဲရှိပါသေးတယ်သူ့ကိုအစာကျွေးဖို့သူ့ရဲ့အထင်းကတနေ့ကို၄ကအထူးဝတ်ဆောင်ဝေးရပါတယ်အနီရောင်ခေါင်းမူချုံတဲ့အနီရောင်လက်အိတ်ရှည်ဝေးရပါတယ်မိခင်လဒါမကြီးကသူ့ရဲ့ရင်သွေးကိုအစာကျွေးရပုံတုပြီးတော့ဒီဝတ်ဆောင်နဲ့အစာကျွေးရတာဖြစ်ပါတယ်လဒါတွေကိုထားတဲ့နေရာကိုလည်းကင်မရာနဲ့စောင့်ကြည့်ပြီးတော့သူတို့ရဲ့ပြုမှုကိုလေ့လာရပါတယ်။ဒီတော့မှသူတို့ရဲ့လှုပ်ရှားမှုကိုလိုက်တူပြီးတော့အကောင်ပေါက်လေးတွေကိုသေချာရှင်းသန့်အောင်စောင့်ရှောက်ပေးနိုင်မှာပါ။ထိုင်းနိုင်ငံကနခွန်လက်ချာစီမှာဒရိတ်ဆန်ရုံမှာရှားပါလဒါမျိုးအရေးအတွက်ပြင်များလာဖို့အတွက်စူးစမ်းလှုပ်ဆောင်နေပြီးတော့အောင်မြင်တာလည်းတွေ့နေရပါတယ်။အခုလည်းနောက်ထပ်ဥတလုံးပေါက်ဖို့ရှိပြီးတော့သူမိဘဝတ်ပေးနေတာကိုစောင့်ကြည့်နေကြပါတယ်။အာရှလဒါဘီရင်လို့ခေါ်တဲ့ခေါင်းနေလဒါမျိုးကဒရိတ်ဆန်တွေကိုစားပေးပြီးတော့ယောဂပြန်ပွားမှုကိုထိန်းချုပ်ပေးတဲ့အတွက်တဘာဝဂေဟာစနစ်အတွက်အထူးအရေးပါတာဖြစ်ပါတယ်။ဒါမဲ့လည်းအမဲလိုက်တာတွေတဘာဝပတ်ဝန်းကျင်ပြောင်းလဲမှုတွေကြောင့်အရေးအတွက်အထူးကြဆင်းသွားရလို့မျိုးရုံးပျောက်ကွယ်နိုင်တဲ့အရေးကိုစိုးရိမ်နေကြပြီးတော့ထိုင်းနိုင်ငံမှာဒီလဒါမျိုးကိုထိန်းသိမ်းမှုကြိုးစားနေတာဖြစ်ပါတယ
်။လူမှုမီဒီယာဘော်ကတမနစ်သတင်းအတိုလေးတွေကိုမအေးတန်နယ်ကျော်ကတင်ပြခဲ့တာပါ။အခုဆက်ပြီးကမ္ဘာတစ်လားခီးသွားလိုက်ကြအောင်ပါ18ရာစုခေတ် Netherlands ကပကြီးအချော်မော်ကြီး Rembrandt ရဲ့ပုံတွေကိုကိုနဲ့မကွာစုဆောင်းထားနိုင်ဖို့ Rembrandt House ပြတိုက်ကထူးခြားတဲ့အစီအစဉ်တစ်ခုလုပ်ခဲ့ပါတယ် Amsterdam မြို့ကနာမည်ကြီးတက်တူးပညာရှင်တွေနဲ့ပကြီးပုံတွေကိုတက်တူးထုတ်လိုက်အောင်စီစဉ်ပေးခဲ့တာပါဈေးကြီးကြီးမပေးရပဲ Rembrandt လက်ရာတွေကိုပိုင်ဆိုင်နိုင်အောင်လုပ်ပေးတာကိုမတ်စုမြတ်မွန်နဲ့အတူကမ္ဘာတစ်လားခီးသွားအစီအစဉ်ကနေကြည့်လိုက်ကြအောင်ပါ
visual art အနုပညာသမိုင်းမှာလက်ရအပြောင်မြောက်ဆုံးအနုပညာရှင်တယောက်လို့သတ်မှတ်ခံထားရတဲ့အထက်မှာ Netherlands နိုင်ငံကပကြီးဆရာကြီး Rembrandt လည်းတယောက်ပါပါတယ်။ Dutch လူမျိုးတွေရွှေရောင်တန်းခဲ့တဲ့အချိန်တွေလို့တင်စားပြောကြတဲ့ Golden Age ကာလမှာ Netherlands ရဲ့အကောင်းဆုံးပကြီးဆရာကြီးလို့လည်းသတ်မှတ်ခံထားရပါတယ်။1669ခုနှစ်ထဲကသူကွယ်လွန်သွားခဲ့ပေမဲ့သူ့ရဲ့ပုံတူပကြီးကားတွေအပါအဝင်သူဆွဲခဲ့တဲ့ပကြီးကားအများအပြားကိုကမ္ဘာထိပ်တန်းပြရိုက်ကြီးတွေမှာအထူးတလဲပြသထားကြပါဗျ။ပကြီးလက်ရာစုဆောင်းသူတွေကလည်းလေလံပွဲတွေမှာငွေကြေးအမြောက်အများပေးပြီးတော့သူ့ရဲ့ပကြီးကားတွေကိုဝယ်ယူနေကြပါဗျ။ Rembrandt ရဲ့လက်ရာတွေကိုပိုင်ဆိုင်ခြင်းသူတွေငွေအများကြီးမကုန်ပဲတစ်သက်လုံးပိုင်ဆိုင်နိုင်အောင်လို့ Rembrandt House ပြရိုက်ကထူးထူးခြားခြားလုပ်ခဲ့ပါဗျ။ Amsterdam မြို့တော်မှာပကြီးဆရာကြီး Rembrandt ကိုယ်တိုင်နေသွားခဲ့တဲ့နေအိမ်ကို Rembrandt House ဆိုပြီးတော့ပြတိုက်လှုပ်ထားတာပါ။အဲ့ဒီမှာ Appointment Rembrandt အတိတ်ဘယ်ကစင်ရဲသားရဲ့ Rembrandt ဆိုပြီးတော့သူ့ရဲ့ပကြီးကားတွေကိုကဘာကျော် Dutch တက်တူးပညာရှင်တွေကတက်တူးထိုးပေးခဲ့ကြတာဖြစ်ပါတယ်။
We are the Museum of Rembrandt, a museum where Rembrandt lived and worked and trained a lot of pupils.
ကျမတို့ပြလိုက်ကရမ်ဘရန့်ပြလိုက်ဖြစ်ပါတယ်။ဒီပြလိုက်နေရာမှာပဲသူနေသွားခဲ့တာပါ။ဒီမှာပဲသူပုံတွေဆွဲသွားတယ်။တပည့်တွေအများကြီးကိုပကြီးပညာတွေသင်ပေးသွားခဲ့တာဖြစ်ပါတယ်။အမ်စတာဒမ်မြို့ကကြော်ကြားတဲ့အမှုပညာရှင်တွေကိုကျမတို့ပြလိုက်ကိုဖိတ်ခေါ်ပြီးသူတို့ကျွမ်းကျင်တဲ့ပုံစံနဲ့ရမ်ဘရန့်ရဲ့အငွေ့အသက်တွေပျောက်ပြယ်မသွားအောင်လုပ်တဲ့သဘောပါ
။ရမ်ဘရန့် House ပြလိုက်ထဲကအခန်းတစ်ခုမှာဂျွန်လ19ရက်နေ့ကနေဂျွန်လ25ရက်နေ့အထိသတင်းတစ်ပတ်ကြာတက်တူးအစီအစဉ်ကိုလုပ်ခဲ့တာပါ။အမ်စတာဒမ်မြို့အခြေဆိုင်နာမည်ကြီးတက်တူးပညာရှင်၄ယောက်ကရမ်ဘရန့်ဆွဲခဲ့တဲ့ပုံတွေကိုတက်တူးထိုးပေးကြတာပါ။တက်တူးအရွယ်အစားကိုလိုက်ပြီးတော့ယူရိုငွေ90ကနေယူရို250အထိတက်တူးထိုးကပေးရပါတယ်။ဒီပမာဏကရမ်ဘရန့်ရဲ့ပကြီလက်ရာတွေနဲ့ရှင်ရင်မပြောပါလောက်တာမို့ဆင်းရဲသားရဲ့ရမ်ဘရန့်လို့တင်စားနာမည်ပေးထားတာဖြစ်ပါတယ
်။ The owner Rembrandt is something special but you need to have a lot of money for it.
Rembrandt ရဲ့လက်ရာတစ်ခုကိုပိုင်ပန်ဆိုင်နေတယ်ဆိုရင်တကယ့်ကိုထူးခြားမှာပါ။ဒါပေမဲ့ပတ်စံတွေအများကြီးလိုပါတယ်။ပုံသေးသေးလေးဆိုရင်တော့မှအများကြီးပေးရမှာပါ။အဲဒါကြောင့်ကျွန်တော်တို့က Rembrandt ပုံတွေတစ်သလုံးပန်ဆိုင်နေအောင်လုပ်ပေးနေတာပါ။ပို့ပြီးတော့ခိုင်မြဲတဲ့ဆက်ဆံရေးတစ်ခုတိဆောက်လိုက်တယ်လို့ပါပဲ။ချစ်စလန်းတွေထက်တက်တူးတွေကရေရှည်ခံတယ်အသက်ထွက်သွားတဲ့နေ့ထီကိုနဲ့အတူရှိနေမှာဖြစ်ပါတယ
်ဒီတက်တူးပညာရှင်ကြီးဆိုရင် Red Hot Chili Peppers တို့ Pearl Jam တို့လိုကမ္ဘာကျော် Rock Guitar TY ကအဖွဲ့ဝင်တွေကိုတက်တူးထိုးပေးခဲ့မှုတဲ့အထိနာမည်ကြီးသူဖြစ်ပါတယ်လူသိများသူတွေအများကြီးကိုတက်တူးထိုးပေးခဲ့မှုပေမဲ့အခုလိုမျိုး Rembrandt ပုံတွေကိုတက်တူးထိုးရတာကသူတို့အတွက်အထူးအကြောင်းဖြစ်တယ်လို့တက်တူးပညာရှင်တွေကပြောကြပါတယ
်is very exciting and it's extremely
တကယ်ကိုစိတ်လှုပ်ရှားဖို့ကောင်းပါတယ်ကျွန်တော်အတွက်တက်တူးထိုးအတွေ့အကြုံအထွတ်အထိပ်ကိုရောက်တယ်လို့တော့ပြောနိုင်ပါတယ်တကယ်ကိုမယုံနိုင်ကြပ
ါအခုလိုတက်တူးထိုးနိုင်ဖို့ပြတိုင်း website မှာချိုတင် booking လုပ်ရတာပါပထမဆုံးနေ့အတွက် booking ဖွင့်တော့10မိနစ်အတွင်းမှာကိုပြည့်သွားတယ်လို့ပြတိုင်းတာဝန်ရှိသူတွေကပြောပြပါတယ
် it hurts but it's very very cool
နာရောနာပြီမဲ့ဘာလည်းမှမတူတဲ့အတွေ့အကြုံတစ်ခုဖြစ်ပါတယ်။အခုစကားပြောနေရလို့တိတ်မလှုပ်မိအောင်တော်တော်လေးဒိထားနေရပါတယ
် Now Hans Kaisen took an olifant die Rembrandt getekend heeft erst
Rembrandt Swegger Hanska ဆိုတဲ့စင်ပုံဖြစ်ပါတယ်။ Hanska ကအဲ့ဒီအချိန်ကဥပပေါက်ကိုပထမဆုံးရောက်လာတဲ့စင်ပါ။သူ့ရဲ့ဥကောင်းခွန်တော်တိပြတိုက်မှာပြသခဲ့ပူပါတယ်။
19ရာစုတုန်းကဥရောပကိုပထမဆုံးရောက်လာတဲ့ Hans Ga ဆိုတဲ့စင်ပုံကို1638ခုနှစ်မှာ Rembrandt ကရွေးဆွဲခဲ့တာပါ။အခုသီရိလင်္ကာနိုင်ငံဖြစ်နေတဲ့ဆီလုံကနေ3နှစ်အရွယ်နဲ့ရောက်လာတဲ့စင်လေးကိုဗကြီးဆရာကြီး Rembrandt ကအတော်လေးစိတ်ဝင်စားခဲ့ပုံရပြီးတော့အသေးစိတ်စင်ပုံကိုရွေးဆွဲခဲ့လို့ Rembrandt ရဲ့စင်လိုတော်မှာတင်စားပြောကြားရတဲ့အထည်ဖြစ်ပါတယ်။အခုလိုမျိုး Dutch ပကြီးဆရာကြီးရဲ့ကြော်ကြားတဲ့လက်ရာတွေကိုအရေပြားပေါ်မှာဆေးမြင်တက်တူထိုးခွင့်ရသူတွေကလည်းဝမ်းသာကြပါတယ
် The skin is canvas so and it's also a technique with ink and what I was really
အရေပြားတွေက canvas တွေဖြစ်တာတွေမဟုတ်ပါဘူးဆေးမြင်တွေကိုပညာသားပါပါဆွဲရတာလည်းပါပါတယ်ကျမအတွက်စိတ်ဝင်စားစရာကောင်းတာကတချို့သူတွေကတက်တူးတွေစုကြတာပါအရင်တော့ကကျမတခါမှသတိမပြုမိပါဘူးဗကြီးနဲ့တက်တူးမှာတူတဲ့အချက်တချို့ရှိနေတာကကျမအတွက်သိကိုစိတ်ဝင်စားစရာဖြစ်ပါတယ်ဗကြီးနဲ့တက်တူးကွာတာတွေလည်းအများကြီးပါပဲရမ်ဘရန့်ရဲ့ပုံတွေကိုတက်တူးထိုးပြီးတော့ကိုယ်ပိုင်ဖြစ်သွားအောင်လုပ်တာသိကောင်းတဲ့နည်းလို့ထင်ပါတယ်ဒါကြောင့်လဲစင်ရဲသားရဲ့ရမ်ဘရန့် project လို့နာမည်ပေးထားတာပါလူတိုင်းကိုနဲ့မကွာရမ်ဘရန့်ကိုပိုင်ဆိုင်နိုင်မဲ့နည်းဖြစ်ပါတယ်
Netherlands နိုင်ငံ Amsterdam မြို့က Rembrandt House ပြတိုက်မှာဇွန်လ19ရက်ကနေ25ရက်နေ့အထိ Rembrandt ပကြီတွေကိုတက်တူးထိုးတဲ့အစီအစဉ်လုပ်ပြီးတော့သူ့ရဲ့လက်ရာတွေကိုကိုယ်ပေါ်မှာတသက်လုံးတင်ထားနိုင်အောင်လို့စီစဉ်ခဲ့တာဖြစ်ပါတယ်။ပကြီဆရာအကျော်မော်ကြီး Rembrandt ကိုယ်တိုင်လွန်ခဲ့တဲ့အနှစ်400လောက်က19နှစ်ကြာနေထိုင်သွားခဲ့တဲ့နေအိမ်မှာတော့သူ့ရဲ့ဖန်တီးမှုတွေသူစုဆောင်းခဲ့တဲ့ကမ္ဘာတဝန်းကအမှုပညာလက်ရာတွေရှားပါးပစ္စည်းတွေကိုလေ့လာပြီးတော့19ရာစုရုံးကနာမည်ကြီးပကြီဆရာကြီးဘလို့စိတ်ကူးတွေနဲ့ပကြီကားတွေရေးဆွဲခဲ့တယ်ဆိုတာကိုမှန်းဆကြည့်နိုင်ကြပါရဲ့ရှင်ကျွန်မဆုမြတ်မော်ပ
ါမဆုမြတ်မော်ရဲ့ကမ္ဘာတဝန်းခီးသွားစီစဉ်ဖြစ်ပါတယ် view ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်ကြပေးစာတွေပြဖို့လိုတယ်သောတာရှင်တွေနားဆင်လို့တဲ့သတိချင်းတွေတောင်းယူလို့ရဆိုရင်VOA email လိပ်စာက burmese@voanews.com ကိုရေးသားပေးပို့နိုင်ပါတယ်။ ဒါမှမဟုတ်ရင်လည်း VOA ရဲ့ Facebook Messenger ကနေစာရေးသားပေးပို့နိုင်ကြပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုသားညွန့်ဦးကပြောပြပေးပါအောင်မယ်။
ဝါဂနာရုရှားကြီးစားကုမ္ပဏီကိုအရေးယူဖို့အမေရိကန်ပြည်အောင်စုအနေနဲ့လာမယ့်သတင်းပတ်ထဲမှာကြေညာဖို့ရှိနေပါတယ်။ဒါဟာအာဖရိကတိုက်တွင်းသူ့လှုပ်ဆောင်ချက်တွေကြောင့်ဟန်တာဖြစ်ပြီးတော့ရုရှားမှာလက်နက်ကိုင်သဘုံထားမှုနဲ့မဆက်နွယ်ဘူးလို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရသူကပြောပါတယ်။အမေရိကန်ဘက်ကဘလူးစီဇန်ထားလဲဆိုတာကိုတော့နိုင်ငံကြီးဌာနပြောခွင့်ရသူကသိစိတ်မပြောသေးပါဘူး။စလင်နီကဖြစ်ပျက်ခဲ့တဲ့အချိန်ပိုင်းကြာတဲ့ဝါဂနာဖွဲ့ရဲ့လက်နက်ကိုင်သဘုံထားမှုဟာသမ္မတပူတင်ဖို့တော့23နှစ်တာအတွင်းသူ့ရဲ့ဩဇာအာဏာအပေါ်မှာအကြီးမားဆုံးထိုးနှက်ချက်လို့ပြောနိုင်ပါတယ်။ဖြစ်ပျက်ဖြစ်ပြီးတဲ့နောက်သဘုံထားမှုကိုနှိမ့်နှင်းမယ်ဆိုပြီးတော့သမ္မတပူတင်ကကနဦးပြောပါတယ်။ဒါပေမဲ့နိုင်ပိုင်းတွင်မှာတော့ဝါဂနာအကြီးအကဲနဲ့အခြားအဖွဲ့ဝင်တချို့ကိုဘယ်လာရုစ်ကိုတွားခွင့်ပေးလိုက်ပြီးတော့သဘောတူပြည်လည်မှုရပါတယ်။အခုတော့ဝါဂနာအကြီးအကဲပရီကိုဇင်ကတော့ဘယ်လာရုစ်နိုင်ငံကိုရောက်နေပြီဆိုပြီးတော့ဘယ်လာရုစ်ခေါင်းဆောင်အလက်ဇန်ဒါလူကာရှန်ကိုကအင်္ဂါနေ့မှာပြောပါတယ်။ပရီကိုဇင်ဟာဘယ်လာရုစ်နိုင်ငံဘယ်နေရာမှာရောက်နေလဲ၊သူနဲ့သူသူ့ရဲ့စစ်သားဘယ်လောက်ပါလဲ၊ဘယ်လောက်ထိနေထိုင်နေမလဲဆိုတာတော့ရှင်းလင်းမရှိသေးပါဘူး။ရုရှားသမ္မတပူတင်ရဲ့မဟာမိတ်ဘယ်လာရုစ်ခေါင်းဆောင်လူကာရှန်ကိုဟာအခုဒီဝါဂနာရေးခင်းမှာနှစ်ဖက်ကြားဆီဆက်ပေးခဲ့သူဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းမှာလူသားချင်းစာနာကူညီမှုလိုအပ်ချက်ဒေါ်လာ 54.8 ဘီလီယံအတွက်အခုဒီ2023နှစ်ဝက်မှာ20ရာခိုင်နှုန်းအထိပဲရထားပြီးတော့လိုအပ်ချက်တွေကအတော်ကြီးကြီးနေတယ်လို့အိုချာလူသားချင်းစာနာကူညီမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူးကသတိပေးထုတ်ပြန်ပါတယ်။လူသားချင်းစာနာကူညီမှုလိုအပ်ချက်တွေကြီးနေတဲ့အထက်မှာမြန်မာနိုင်ငံလည်းပေါင်းအောင်ပါတယ်။အခုကြီးအထောက်ပံ့မလုံလောက်အကြက်တဲကြုံနေရတဲ့အထက်မှာမြန်မာဘူကီနိုဖီဆိုဖာဆိုကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံဗင်နီဇွဲလားဆိုမာလီယာနဲ့အာဖဂန်နစ္စတန်နိုင်ငံတို့ပါဝင်တယ်လို့ကုလသမဂ္ဂရဲ့တွင်းမှုချုပ်ယုံလက်ထောက်ပြောခွင့်ရသူဖာရဟတ်ကဒေသရှင်းလင်းပွဲမှာပြောပါတယ်ပြီးတဲ့နှစ်ကုန်ပိုင်းမှာဒီကမ္ဘာလုံးအကူအညီလိုအပ်သူက346တန်းအထိစာရင်းတင်ဖြစ်လာပြီးတော့အခုလဆိုရင်တော့အကူအညီလိုအပ်သူစုစုပေါင်း362တန်းအထိတိုးလာတယ်လို့ဆိုပါတယ်ဒါဟာကမ္ဘာကြီးမှာလူ22ဦးမှာတဦးအကူအညီလိုအပ်နေတာကိုပြနေတာပါအကူအညီလိုအပ်မှုတွေတိုးလာတယ်ဆိုပေမဲ့ရရှိထားတဲ့ရန်ပုံငွေကြေးနဲ့ဆိုရင်တော့လိုအပ်ချက်တွေကအတော်ကြီးကိုကွာဟနေတယ်လို့သိရပါတယ်2022ခုနှစ်ထဲမှာပဲခရီးသင်ငယ်တွေထိခိုက်ခံခဲ့ရတဲ့စာသင်ကျောင်းတွေနဲ့ဆေးရုံတွေတိုက်ခိုက်ခံမှုဟာ110ရာခိုင်နှုန်းအထိကိုတိုးလာပြီးတော့ဒီလိုမျိုးအဓိကဖြစ်နေတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်တယ်လို့ကုလသမဂ္ဂအထူးမှုချုပ်ကနေပြီးတော့ပြောပါတယ်ခရီးသင်ငယ်များနဲ့လက်နက်ကန်ပြပခဆိုင်ရာနှစ်ပတ်လည်အစီအစဉ်စာကိုဒီကနေ့ထုတ်ပြန်ရမှာကုလသမဂ္ဂတွင်းမှုချုပ်ကအခုလိုပြောသွားတာပါမြန်မာနိုင်ငံပါဝင်ယူကရိန်း၊အစ္စရေး၊ပါလက်စတိုင်း၊အာဖဂန်နစ္စတန်၊ဘူကီနာဖာဆိုနဲ့မာလီနိုင်ငံတွေမှာကျောင်းနဲ့ဆေးရုံတိုက်ခိုက်ခံရတဲ့ဖြစ်ရပ်1843ကျင်းအထိဖြစ်ခဲ့ကြောင်းတည်ပြပါတယ်ပြပခရီရဲ့ဒဏ်ကိုဝမ်းနည်းပွဲခံစားရတဲ့ခရီးသင်ငယ်ရေတွက်ကပူများလာတယ်လို့လည်းကုလသမဂ္ဂရဲ့အစီအစဉ်စာမှာဖော်ပြပါတယ်ရှိကြတဲ့ဒီလက်နက်ကန်ပြပခအစ်စ်တွေဟာ2022ခုနှစ်ထဲမှာလည်းဆက်လက်ပြင်းထန်လာခဲ့လို့ဖြစ်ရ24ခုနဲ့စောင့်ကြည့်ရေးအစီအစဉ်တစ်ခုမှာရန်လူမှုတွေကြောင့်ထိခိုက်ခဲ့ရတဲ့ကလေးဦးရေက1900နီးပါးရှိတာမလို့တုံလို့ဆရာကောင်းအောင်မြင့်မာနေတယ်လို့လည်းကုလသမဂ္ဂရဲ့ဒီအစီအစဉ်သားမှာဖော်ပြပါတယ်မြန်မာနိုင်ငံနဲ့နေချင်းဆက်နေတဲ့အိန္ဒိယနိုင်ငံရဲ့မဏိပူရပြည်နယ်အတွင်းမှာတော့လူများစုမဏိပူခေါ်ကတဲလူမျိုးတွေနဲ့ခရစ်ယာန်ကူကီမျိုးနယ်စုတွေကြားလူမျိုးရေးချမ်းဖတ်မှုတွေကိုဖြေလျှော့နိုင်ဖို့အတွက်လူမျိုးကွဲအုပ်စုတွေကြားတွေ့ဆုံဆွေးနွေးစီဖို့အိန္ဒိယထိပ်ပန်းအစုအတော်ဝင်ရှိသူတွေကမဏိပူအာဏာပိုင်တွေကိုဖိအားပေးနေပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာမဏိပူအစည်းအဝေးတစ်ခုကိုဥဆောင်ပြုလုပ်ခဲ့ပြီးနောက်အခုလိုမျိုးတိုက်တွန်းချက်ဖြစ်လာတာပါ။အနာရ BJP ပါတီအနေနဲ့ထားတဲ့ဒီမဏိပူရပြည်နယ်မှာပြီးခဲ့တဲ့နှစ်လအတွင်းချမ်းဖတ်မှုတွေကြောင့်လူ115ဦးထက်မနည်းသေဆုံးပြီးတော့လူ300လောက်ထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုသားညွန့်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုဟာကိုစောမိုးကျော်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Derek Smith တို့ဖြစ်ကြပါတယ်။ VOA American တိုင်းရဲ့မနက်ပိုင်းစီစဉ်ကိုမနက်6နာရီကနေ9နာရီထိ light meter 24 40 51နဲ့ light meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းကျန်းမှာရှင်လန်းကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ကျွန်တော်တမောင်သားပါ
This program has come to you from the Voice of America, Washington.